Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American Tan ရဲ့2022ခုနှစ်ဇွန်လ24ရက်စာသာပြည်နေနေနဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင
်မင်္ဂလာပါရှင
်အင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုရုပ်သံထဲမှာဖြည့်ဆွတ်ထုတ်လင်းနေပါတယ်ရှင်လိုင်းဒိုမီတာ24 40 51တို့ဖြင့်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနာဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းနှိမ်နှင်းမှုတွေအတွင်းသေဆုံးသူကလေးငယ်60တဲ့မှလည်းရှိတဲ့ကြောင်းကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်းပြည်ပြနိုင်ငံငင်းကြေးနိုင်ငံတကာညီလာခံဂျာမနီနိုင်ငံမှာစတင်ကျင်းပနေတဲ့သတင်းတွေကိုကိုခမောင်စိုးမင်းနဲ့အတူတင်ပြပေးတော့မှာပ
ါကချင်ပြည်နယ်မှာမြစ်ကြီးနားမြို့ဝင်တံတားဂိတ်ကို KIA စတင်တိုက်ခိုက်ခဲ့တဲ့အခြေအနေမှာတော့
ကိုလောတော့နေရာတကာမှာတိုက်ပွဲတွေဖြစ်တာဆိုတော့ဒီကောင်စီလက်တက်ချီရှိတဲ့နေရာနေရာတကာမှာဒီအခြေအနေကိုကြည့်ပြီးမှပေါ့နော်အလင်းပြင့်တက်တယ်လို့တိုက်ပွဲတွေဖြစ်တဲ့အချိန်မှာဖြစ်နေတယ်
ဒါကတော့ KIA သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုပြောသွားတာပါ KIA တပ်တွေတိုက်ခိုက်ခဲ့တဲ့အခြေအနေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါမင်းတက်မြို့တွင်သွာလာရေးအကူအညီကိစ္စမြို့မိမြို့ဖနဲ့စစ်တပ်ဆွေးနွေးညှိနှိုင်းခဲ့တဲ့အကြောင်းလည်းကြားရမှာပါကိုဝင်မြန်မာအလုပ်သမားတွေကိုထိုင်းကဆက်ပြီးဖမ်းဆီးနေတဲ့တည်ပေးဖို့ချက်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အဖက်ဆင်ကဏ္ဍတွေထဲမှာတော့ဥကျော်စံသားရဲ့မြမအရေးတုံသက်ချက်လူမှုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပ
ါမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလူမျိုးတက်ဖွဲ့ရဲ့အင်အားသုံးနှိမ်နှင်းမှုတွေအတွင်းကလေးငယ်60တိမနဲ့တည်ဆုံးတဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်မြန်မာနိုင်ငံမှာဆီယနာသိမ့်ပြီး9လနီးပါးရှိလာချိန်မှာကလေးတွေပေါ်အင်အားသုံးနှိမ့်နှင်းမှုတွေဆက်လက်ပေါ်ပေါက်နေတဲ့အပေါ်ဆိုရင်တဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောချက်ချက်ကိုကူကပြီးကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပ
ါ In Myanmar our colleagues on the country team there said today they remain deeply concerned over the continued use of violence against
လူမျိုးတက်ဖွဲ့တွေအနေနဲ့ချမ်းဖက်မှုတွေကိုရှောင်ရှားပြီးကလေးတွေနဲ့လူငယ်တွေမထိခိုက်အောင်ဆောင်ရွက်ဖို့ထပ်မံတောင်းဆိုပါတယ်ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ရဲ့တင်းလာနေသည့်စီးရင်တွေအရဖေဖော်ဝါရီလကစလို့တည်ဆုံးသူကလေးငယ်60ထဲမှနေရှိနေပြီးအပြင်းထန်ထိခိုက်ဒဏ်ရာသူရေတွက်ရလဲမရေတွက်နိုင်ပါဘူးလို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကဗိုလ်ထုတ်တဲ့တင်းစာရှင်းလင်းပွဲမှာပြောလိုက်တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်နေ့ဆင်နာသိမ်းခဲ့တာ9လနီးပါးရှိလာနေပေမဲ့စန့်ကျင်လှုပ်ရှားမှုတွေလက်နက်ကန်ခုခံတိုက်ခိုက်မှုတွေနဲ့အတူနိုင်ငံရေးအခြေအနေတွေဆက်လက်ပေါ်ပေါက်နေကြကြောင်းနိုင်ငံတကာတိုင်းဝန်ကမြန်မာဆီယနာပိုင်းတွေပေါ်ဖိအားပေးနေတာပါစစ်လက်နက်တွေမြန်မာနိုင်ငံနဲ့မရောက်စေဖို့ဖမ်းဆီးထားသူတွေပြန်လွတ်ပေးဖို့နဲ့ဆီယနာသိမ်းမှုစန့်ကျင်သူတွေပေါ်အကြမ်းဖက်နှိမ်နှင်းမှုတွေရပ်တန့်မှုတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုလည်းကုလသမဂ္ဂထရေညီလာခံမှာပြီးခဲ့တဲ့သတင်းပတ်ထက်ကပဲမဲခွဲအတည်ပြုထားပါတယ
်ရုရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာဗုဒ္ဓဦးနေကနိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံကိုတက်ရောက်ခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးစာကေရှိုဂူနဲ့အင်္ဂါနေ့ကမော်စကိုမြို့တော်မှာတွေ့ဆုံပြီးနောက်ထပ်မှာပဲအခုလိုထပ်မံတွေ့ဆုံခဲ့တာပါ။ရုရှားကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံချိန်မှာတော့ရုရှားအနေနဲ့မြန်မာနိုင်ငံနဲ့စစ်ရေးဆက်ဆံမှုပုံမခိုင်မအားကောင်းအောင်လုပ်သွားဖို့စိတ်ပိုင်းဖြတ်ထားကြောင်းမြန်မာစစ်ကောင်းဆောင်ကိုပြောဆိုခဲ့တယ်လို့လည်းရုရှား RIA သတင်းဌာနကဖော်ပြထားပါတယ်။နှစ်ဖက်အပြန်အလှန်နားလည်မှုလေးစားယုံကြည်မှုတွေပေါ်မှာအခြေခံပြီးနိုင်ငံဆက်ဆံရေးပုံမခိုင်မအောင်ဆက်လက်ကြိုးပမ်းသွားမှာပါလို့ရုရှားကာကွယ်ရေးဝန်ကြီးစာကေရှိုဂူကပြောဆိုခဲ့ပါတယ်မြန်မာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာခီးစဉ်တွင်ရုရှားလုံခြုံရေးကောင်စီအတူရင်မှုနီကိုလိုက်ပက်ကူရှော့နဲ့လည်းတရားတွေ့ဆုံပြီးနိုင်ငံစစ်ပယ်ရေးရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးတာတွေရှိခဲ့ပြီးမဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့တွေ့ဆုံဖို့အစီအစဉ်မရှိဘူးလို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကပြောဆိုတဲ့အကြောင်းရုရှားအင်တာဖက်သတင်းဌာနကရေးသားထားပါတယ်ရုရှားနိုင်ငံမြန်မာစစ်တပ်ကိုနိုင်ငံတကာစာမျက်နှာမှာအစင်တစိုက်ကာကွယ်ရည်တည်ပေးနေတဲ့နိုင်ငံတစ်ခုဖြစ်ပြီးစစ်လက်နက်ပစ္စည်းရောင်းချပေးတဲ့အဓိကနိုင်ငံတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာ2020မတ်လကလေးကကိုဗစ်ကပ်ရောဂါအရေးပေါ်အခြေအနေကြီးညာထားတာကိုဒီနေ့ကျန်တာပိနေကစအဆုံးသတ်တော့မှာဖြစ်တဲ့အကြောင်းပြည်နယ်ဥက္ကဋ္ဌမှုအန်ဒရူးကူမိုကကြေညာလိုက်ပါတယ်
The emergency is over. It's a new chapter. Doesn't mean there's not challenges for the new chapter, but the emergency is over.
ဒီဘောကလာကုံဆုံးသွားပါပြီ။ဆာမျက်နှာအတက်ဖွင့်လိုက်ရမယ်အချိန်ရောက်ပါပြီ။ဆာမျက်နှာအတက်မှာစိန်ခေါ်မှုတွေလည်းရှိနေသေးပါ။ဒါပေမဲ့လည်းအရေးပေါ်ချိန်တွေကတော့အဆုံးသတ်သွားပါပြီလို့ဗိုလ်ထုနှင့်နယူးယောက်ကသတင်းစာရှင်းလင်းပွဲအတွင်းအုပ်ချုပ်ရေးမှူးကမှပြောကြားသွားတာပါ။ကိုဗစ်ကရောဂါတိုက်ဖျက်ရေးနဲ့ကာဝယ်ဆေးထိုးနှက်ရေးဟာထိတ်တန့်ဦးစားပေးဖြစ်ဆက်ရှိနေမှာဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။ကိုဗစ်ကရောဂါထိန်းချုပ်ရေးကန့်သက်ချက်အများစုကိုတော့အုပ်ချုပ်ရေးမှူးကဇွန်လ15ရက်နေ့ကလေးကရုတ်သိမ်းထားတာပါ။ပြည်နယ်အုပ်ချုပ်ရေးမှူးကအရေးပေါ်အခြေအနေရုတ်သိမ်းလိုက်တာကြောင့်ပြည်နယ်နဲ့ဒေသတွင်းတာဝန်ရှိသူတွေကျန်းမာရေးဆိုင်ရာကန့်သက်ချက်တွေကိုကိုယ်အစီအစဉ်နဲ့ကိုကျင့်သုံးဝင်ရကြတာမှဖြစ်ပါတယ်။နယူးယောက်ပြည်နယ်မှာအသက်18နှစ်နဲ့အထက်အနည်းဆုံးကာဝယ်ဆေးတစ်ချိန်ထိုးပြီးရသူအရေးအတွက်ဟာ87ရာခိုင်နှုန်းကျော်ရှိပြီးနှစ်ချိန်အပြည့်ထိုးပြီးရသူ63ရာခိုင်နှုန်းကျော်ရှိတဲ့အကြောင်းလည်းအုပ်ချုပ်ရေးမှူးကပြောပါတယ်။အရေးပေါ်အခြေအနေကိုရုတ်သိမ်းလိုက်ပြီးမဲ့လေရင်တွေလေဆိပ်တွေယထားတွေဘတ်စကားတွေလိုအများပြည်သူသိယူပို့ဆောင်ရေးလုပ်ငန်းတွေမှာနှာခေါင်းဆီးဝေးချဖို့အပါဝင်အမေရိကန်ယောဂါကာဝယ်ထိန်းချုပ်ရေးဌာန CDC ရဲ့ COVID ယောဂါကာဝယ်လမ်းညွှန်ချက်တွေကိုတော့ဆက်နဲ့လိုက်နာသွားမှာဖြစ်တဲ့အကြောင်းလည်းအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်
။လာမယ့်တိုကျိုအိုလံပစ်အားကစားပွဲကိုအားကစားကွင်းအတွင်ကြီးစုပင်ပေးထားတဲ့တချို့သောဂျပန်ပြည်သက်တွေအတွက် COVID ကယောဂါကာဝယ်ရေးတားမြစ်ချက်တွေပြဋ္ဌာန်းထားပါတယ်။မနေ့ကထုတ်ပြန်လိုက်တဲ့အဲ့ဒီတားမြစ်ချက်ထဲမှာဂျပန်ပြည်သက်တွေအနေနဲ့ပဝါစားတွေရန်ပြီးအော်ဟစ်အားပေးတာအားကစားသမားတွေအနာကပ်ပြီးအမတ်တရအော်တိုရေးခိုင်းတာတခြားပွဲကြည့်ပိတ်သက်တွေနဲ့စကားစမြည်ပြောဆိုတာတွေပါဝင်ပါတယ်။ဒါအပြင်ကြီးစုတဲ့အားကစားပွဲပြီးရင်အိမ်ကိုတန်းတန်းမတ်မတ်ပြန်ကြဖို့ပြောဆိုမယ်လို့လည်းပါရှိပါတယ်။အားကစားကာလအိုလံပစ်ကာလအတွင်းအားကစားပွဲတွေကျင်းပရာကစားကွင်းထဲမှာအရက်တီစာရောင်းချမှုကိုလည်းတားမြစ်ထားပါတယ်။အိုလံပစ်အားကစားပွဲတွေမှာနိုင်ငံခြားသားပိတ်သက်တွေကိုတော့ကြီးစုကပိတ်ပင်ထားပါတယ်။အိုလံပစ်ကအားကစားကွင်းအတွင်းပိဋကတ်တောင်ဒါမှမဟုတ်အားကစားကွင်းထဲမှာကြီးစုနိုင်တဲ့ပိဋကတ်အားလုံးရဲ့တဝက်ပဲဝေရောက်ခွင့်ကန့်သက်ထားရတဲ့တင်းလာနေကဆုံးဖြတ်ချက်ချပြီးတဲ့နောက်တာဝန်ရှိသူတွေကစောစောကပြောတဲ့တားမြစ်ချက်တွေကိုမနေ့ကချမှတ်လိုက်တာဖြစ်ပါတယ်တိုကျိုမြို့နယ်နိုင်ငံတော်ဝန်ကိုဗစ်ကပ်ရောဂါပြန့်ပွားမှုကိုတားမြစ်တဲ့အနေနဲ့ကျန်းမာရေးဆိုင်ရာကြံ့ကျင်သူတွေကပိဋကတ်မပါတဲ့အိုလံပစ်အားကစားပွဲကိုကျင်းပဖို့အကြံပေးခဲ့ပါတယ်ခင်ဗျာ
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 8413 MHz ပိုင်းဒိုမီတာ51 kHz 9859 MHz နဲ့ပိုင်းလမီတာ190 kHz 1595 MHz ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကိုဆက်လက်ပြီးနိုင်ငံတကာသတင်းတွေကိုတင်ပြပေးတော့မှာပါ။လီဗျားနိုင်ငံငင်းကြဲရေးဆွေးနွေးပွဲအတွက်ဂျာမနီနိုင်ငံဘာလင်မြို့မှာရောက်နေတဲ့အမေရိကန်နိုင်ငံကြဲဝင်ကြီးအန်တိုနီဘလင်ကင်ကအခုညလာကလီဗျားနိုင်ငံရေရှည်ငင်းကြဲရေးအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်နေပြောဆိုလိုက်ပါတယ
်။ I think a moment of opportunity to reinforce the support of the international community for Libya as it moves forward toward elections.
အခွင့်အလမ်းကောင်းကိုအမိရယူခြင်းပါတယ်လီဗျားနိုင်ငံကိုပုံမတရားပြီးခိုင်မာအကောင်လွတ်လပ်တဲ့အနာဂတ်စီဥတီနေအောင်ကုညီယာမှာမဆုံးမနစ်ဆောင်ရွက်ခဲ့တဲ့အတွက်ရောအားလုံးပါဝင်လာအောင်ကြိုးပမ်းခဲ့တဲ့အတွက်ပါဂျာမနီနိုင်ငံကိုလည်းအထူးကျေးဇူးတင်ပါတယ်လို့ဝန်ကြီးပလင်ကင်ပေါ်ဒူနီကလည်းပြောလိုက်တာပါဂျာမနီနဲ့ကုလသမဂ္ဂပူးတွဲပြီးလီဗျားနိုင်ငံအနာဂတ်အတွက်နိုင်ငံကညီလာခံတရက်စတင်ကျင်းပဖို့ရှိနေခြင်းပါပဲဝန်ကြီးပလင်ကင်မှတ်ချက်ပြီးပြောကြားတာလည်းဖြစ်ပါတယ်ကုညီလာခံကနေလီဗျားနိုင်ငံမှာတက်ခတ်မှုတွေရပ်ဆိုင်းမှုနဲ့တည်ငြိမ်တဲ့အစိုးရပေါ်ပေါ်ရေးအစောပိုင်းကျူးကမ်းမှုတွေပေါ်ခြေခံပြီးရှစ်ဆက်တိုးတက်မှုရဖို့ရည်မှန်းထားတာပါဒီခရရဆက်ရေးအကောင့်ထဲပေါ်ဖို့နဲ့နိုင်ငံသက်တွေရုပ်သိမ်းရေးပါဝင်လေကြားနိုင်ငံအတွက်အကောင့်ဆုံးလုံနိုင်မဲ့နည်းလမ်းတွေပေါ်ဘုံသဘောတူညီချက်ရရှိထားတဲ့အကြောင်းလဲအမေရိကန်နိုင်ငံကြီးဝန်ကြီးဘလင်ကင်ကဂျာမန်နိုင်ငံကြီးဝန်ကြီးဟေကိုမတ်စ်နဲ့အတူအစောပိုင်းမှာတင်းတောက်တွေကိုပြောဆိုထားပါတယ
်ကျူးဘားနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုရဲ့နှစ်ပေါင်း60နီးပါးတန်ခတ်ပိတ်ဆို့မှုကိုကုလသမဂ္ဂအထွေထွေညီလာခံမှာထောက်ခံမဲ့184မဲ့ကန့်ကွက်မဲ့2မဲနဲ့ဗိုလ်ထုနေကရှုံချလိုက်ပါတယ်။ဒါဟာအထွေထွေညီလာခံရဲ့29ချိန်မြောက်ဇက်တိုက်ရှုံချမှုပဲဖြစ်ပါတယ်။အမေရိကန်ဘက်ရန်နိုင်ချိတ်ဆက်ယုံတွေကိုကျူဘာအစိုးရကပြည်သူပိုင်သိမ်းရတဲ့အတွေ့1960ပြည့်နှစ်ကစတင်ချမှတ်ပြီး1962မှာသက်တမ်းတိုးခဲ့တဲ့ဒီတန်ခတ်ပိတ်ဆို့မှုဟာအမေရိကန်နဲ့ကျူဘာနှစ်နိုင်ငံအကြားစစ်အေးခေရန်ဆောင်မှုအစဉ်အလာအဖြစ်ကြံရစ်နေတာပါ။သမ္မတဥပမာလက်ထက်နှစ်နိုင်ငံပြန်လည်တင်းမြတ်ရေးလုပ်နေချိန်တုန်းကတော့အထွေထွေညီလာခံမှာဒီကိစ္စမဲခွဲတဲ့အခါအမေရိကန်ပြည်ထောင်စုကကြားနေခဲ့ပါတယ် ဒါပေမဲ့2019ခုနှစ်သမ္မတထရန့်တက်လာခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပြန်လည်ဆိုးဝါးသွားပြီးလက်ရှိသမ္မတဘိုင်ဒန်လက်ထက်မှာပြန်လည်ပြင်ဆင်ခြင်းမရှိသေးပါဘူးကျူဘာပြည်သူတွေသူတို့အနာဂတ်သူတို့ဆုံးဖြတ်နိုင်ရေးအတွက်အထွေထွေညီလာခံကထောက်ခံဖို့အားပေးတယ်လို့ပဲကုလသမဂ္ဂဆိုင်ရာအမေရိကန်အရာရှိကြီးတဦးကပြောဆိုထားပါတယ်တကယ်တော့ကျူဘာနိုင်ငံအပေါ်အမေရိကန်ရဲ့တန်ခတ်မှုကိုအမေရိကန်ကွန်ဂရက်ရဲ့ဆုံးဖြတ်ချက်အရသာရုပ်သိမ်းနိုင်မှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကနေရုရှားပိုင်းဖြစ်2014ခုနှစ်တုန်းကတိုက်ပတ်ခဲ့တဲ့ခရိုင်းမီးယားဒေသနီးပင်လယ်နက်ထဲမှာအမေရိကန်ဦးဆောင်တဲ့စစ်ရေးလက်ချင်းမှုမှာပါဝင်နေတဲ့ပရိရှားရေတပ်ဖြစ်တင်မော်တစင်းကိုပေါ်တူနီကသတိပေးပစ်ခတ်ခဲ့တဲ့အကြောင်းရုရှားစစ်တပ်ကပြောဆိုလိုက်ပါတယ်ရုရှားရေပိုင်နဲ့အတွင်း3ကီလိုမီတာအကွာထိရောက်ရှိလာတဲ့အကြောင်း HMS Defender စစ်တင်မော်ကိုသတိပေးပစ်ခတ်ခဲ့တာလို့လည်းရုရှားစစ်တပ်ကပြောဆိုလိုက်တာပါရုရှားကင်းလက်တင်မော်တစင်းကပစ်ခတ်ခဲ့တယ်လို့ SU-24M တိုက်လေယာဉ်တစ်စင်းနဲ့လည်းပရိရှားစစ်တင်မော်အနီးဘုံကျဲခဲ့တယ်လို့လည်းရုရှားစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါအမေရိကန်နဲ့မြောက်တန်တိတ်စာချုပ် NATO ဖွဲ့ဝင်နိုင်ငံတွေအပြင်ယူကရိန်းနဲ့နိုင်ငံပေါင်း32နိုင်ငံကစစ်တင်မော်တွေပါဝင်ပြီးပင်လယ်လီညင်းလို့အမည်ပေးထားတဲ့ပူးတွဲစီရီလီချင်းမှုကိုရုရှားတာဝန်ရှိသူတွေပြစ်တင်ရှုတ်ချပြောဆိုလိုက်ပြီးနိုင်ပိုင်းကြာမှာပဲရုရှားစစ်တပ်ရဲ့ပစ်ခတ်မှုဖြစ်ခဲ့တာပါပရင်ကဝေဦးညီဌာနကတော့ဖြစ်တင်မော်ကိုရုရှားရေတပ်ကပြစ်ခတ်သတိပေးခဲ့တယ်ဆိုတဲ့ပြောဆိုချက်ဟာမှန်မှန်ကန်တဲ့အကြောင်းပြောဆိုပြီးပယ်ချခဲ့ပါတယ်ရုရှားစစ်တပ်ကပြစ်ခတ်ပြီးစီးရဲလိချင်းနေရတာဖြစ်ပြီးပရိရှတ်စစ်တင်မော်ကလည်းနိုင်ငံတကာဥပဒေနဲ့ညီယူကရိန်းရေပိုင်နဲ့အတွင်းဖြတ်တန်းမောင်းနှင်နေရတာဖြစ်တဲ့အကြောင်းပရိရှတ်ကဝေဦးညီဌာနတာဝန်ရှိပုဂ္ဂိုလ်တွေကလန်ဒန်မြို့မှာသတင်းတောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ
်အီသီယိုးပီးယားနိုင်ငံတီဂရေးဒေသကတက်ကော့ကောင်းမြို့မှာမနေ့ကလေကြောင်းကနေတိုက်ခိုက်တာခံရတဲ့အတွက်လူဒါဇင်ပေါင်းများစွာသေဆုံးခဲ့တယ်လို့မျက်မြင်သက်သေတွေကိုကိုးကားပြီး Writers သတင်းမှာဖော်ပြထားပါတယ်။မနေ့နေ့လေဒေသစံတော်ချိန်တနာရီလောက်ကဈေးတဲကိုလေရင်တစ်စင်းကနေဘုံတစ်လုံးချခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ Ethiopia စစ်သားတွေကလူနာတင်ရင်တွေကိုအခင်းဖြစ်ပွားတဲ့နေရာတွားရောက်တာတားဆီးထားတယ်လို့ကျမ်းမာရေးဝန်ထမ်းတွေကပြောပါတယ်။အဲ့ဒီဆွဆွေးချက်အပေါ် Ethiopia စစ်ဖက်ပြောရေးဆိုခွင့်ရှိသူဘိုမူးချုပ်ကဲနဲ့အတိန်ကတိုက်ရိုက်ချေဆိုခြင်းမရှိပါဘူးသူကအတီလဲမပြူညင်းလဲမညင်းပဲလေချောင်းကနေတိုက်ခိုက်တာဟာတမီယိုချစစ်နီးပြူဟာဖြစ်ချောင်းနဲ့သူတို့အနေနဲ့အရသားတွေကိုတပြစ်မှတ်ထားတိုက်ခိုက်တာမဟုတ်ချောင်းပြောပါတယ်မနစ်နိုဝင်ဘာလကအီသီယိုးပီးယားစစ်တပ်ကထိုးစစ်ဆင်ပြီးတီဂရဲဒေသမှာအုပ်ချုပ်နေတဲ့တီဂရဲပြည်သူ့လူမျိုးရေးတပ်ဦး TPLF ကိုတိုက်ထုတ်ပြီးတဲ့နောက်အဲ့ဒီဒေသမှာစစ်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ
ကျသပလေးလေးနေနဲ့ခင်တဲ့င်းစီစဉ်ကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းနေနဲ့ခင်စီစဉ်တွေကိုဝါရှင်တန် DC ကနေထိုင်ရိုက်တင်ဆက်နေပါတယ်။အခုတော့တင်ပြပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါ။မြကြီးနားမြို့အဝင်းတရားဂိတ်နားမှာ KIA ကချင်းလူမျိုးရေးတပ်နဲ့မြန်မာစစ်တပ်တို့ကြားမင်းညားကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။ဗလမင်းထင်တရားနာဖြစ်ခဲ့တဲ့တိုက်ပွဲကနေပြင်းထန်တဲ့ပေါက်ကွဲဒဏ်တွေကိုကြားခဲ့ရပြီးဒေသခံရွာသားတွေကြောက်လန့်ကြတဲ့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။ KIA တည်င်းပြန်ကြားရေးတာဝန်ခံဘိုမူးကြီးနော်ဘူးကတော့သူတို့တပ်တွေသွားပြီးတိုက်ခိုက်ခဲ့တာပါလို့ VOE ကိုအတည်ပြုပြောကြားခဲ့ပါတယ်။ဆက်သွယ်မေးမြန်းစုံစမ်းထားတဲ့ကိုဝင်းမင်းကအကြောင်းစုံကိုပြောပြမှာပါ။
ဟုတ်ကဲ့ဒီတိုက်ပွဲစဖြစ်ခဲ့ပုံကိုဗိုလ်မှူးကြီးညော်ဘူးက
ကျွန်တော်တို့ကတပ်မခတ်တုံးတဲ့အောက်ခံတိုက်ရင်တုံးဒါကကျွန်တော်တို့ကဘက်ကနေမချိနာမျိုးအဝင်လာမြင့်ချင်တဲ့အရှိတ်ဘက်ဒီမိုင်းနာကြီးရောစုပေါင်းကိတ်ကိုလာပစ်တယ်ဆိုတဲ့အဲ့လောက်တော့ကျွန်တော်ရပါတယ်စုပေါင်းဆိုတော့တက်လက်ရှိမယ်ရေးတယ်လက်ရှိမယ်ခုနေကောက်တဲ့နေရာပွဲတယ်လက်ရှိမှာပါခုနနရီ45မိနစ်ဝန်းကျင်လောက်ကနေစတာရှိနေရီလောက်ဆိုတော့အကုန်လုံးပြန်ညင်သွားတယ်လို့ပြောတာဘာကြောင့်ဖြစ်တယ်ဆိုတော့ကျွန်တော်လည်းတိတိကျကျပြောလို့တော့မရပါဘူး။အဲမေဘီလက်တီတရားတော့ဘာမှမရသေးပါဘူး။ခုလောတော့နေရာတကာမှာတိုက်ပွဲတွေဖြစ်တာ။ဆိုတော့ဒီကောင်စီလက်တက်ချီရှိတဲ့နေရာတကာမှာဒီအခြေအနေကိုကြည့်ပြီးမှပေါ့နော်။အလင်းပြင့်ပြစ်တယ်လို့တိုက်ပွဲတွေဖြစ်တဲ့အချိန်ကဖြစ်နေတာ။တခြားအခြေအနေတွေသိရင်အားတွေဖိကတ်တန်ကြာရတာဒီအမမချပါဘူး
ဒီတိုက်ပွဲဖြစ်ခဲ့တဲ့ဗလမင်းထင်တရားနာကလုံခြုံရေးကြောင့်အမည်မဖော်လို့တဲ့ဒေသခံအမျိုးသမီးကလည်း
အော်ညနေ9နာရီခွဲတော့မှဘုံနဲ့ချက်အရင်ဒီမှာလောတော့တနက်နေ့ပေါ့နော်ဟောပါအများကြီးဖောက်တန်တန်ကြားရတယ်ဟုတ်တယ်ဘုံတော့စစ်စစ်ကြောတော့ကြားရတယ်ဟို တန်အကျေးပဲဆရာအကျေးပြမဟိုအမကြီးတော်မှာတုံလုတ်တော့တာပေါ့နော်အဲ့လိုမျိုးအထိမိမတာတော့မရှိရဆရာဖြစ်တာနဲ့ကြောက်ပြမကျွန်တော်တို့ကိုအင်တာဆိုလေးပေါ့နော်အမျိုးဖြစ်တဲ့နားမှာပဲတင်းပုံးဆောင်လိုက်လူမျိုးကအတန်ကကြားလိုက်လူမချင်းနဲ့နေရမှာဘူးလိုက်အမျိုးနဲ့နေနေတာ
ကြာပြေဒီဗလမင်းရှင်တရားနာကလူကျော်ရေးရမည်မဖော်လို့တဲ့နောက်ဒေတာကံအမျိုးသားသူကလည်း
အဓိကတော့ဒီ9:40စတာပါဒီအဓိကသူတို့ရဲ့စုပေါင်းကိန်းနာမှလည်းစတာကြာတော့ပေါ့အတိမဖြည့်ရတာနဲ့ဘာမှတော့မညီတော့ဘူးအလက်နဲ့ခြေလက်နဲ့ငယ်ဒီအာဒီကြီးရအသာထူလာပေါ့ဝါဆဲချလာပေါ့လက်နဲ့ခြေတွေကတော့အငယ်တွေကတော့တော်တော်လေးတော့အနည်းဆုံးနိုင်ရွေးလောက်တော့အတန်ကြာတာပေါ့အခုနောက်ပိုင်းတော့ညီသွားပါ
တယ်ဒီမြစ်ချင်းသားမျိုးနာကိုကတ်လာတဲ့တိုက်ပွဲရဲ့ထူးခြားမှုကိုလည်းကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းဂွမ်ကောင်အောင်ခန်းက
မြစ်ချင်းသားမျိုးပေါ်မှာတော့အရင်တော့တစ်ခေါက်ကတော့မြစ်ချင်းသားလေးတပ်စခန်းပေါ့နော်အဲရှော့တုံးနဲ့လာပြည့်တဲ့ဟာမျိုးကိုလည်းတစ်ခေါက်တော့ကြားလိုက်တာပေါ့အဲအခုဟာဒီတနတ်နဲ့ပြည့်တဲ့ဟာတော့မြစ်နားလေအနည်းဆက်ဆုံးနေရာမှာဖြစ်နေတော့ထူးခြားမှုရှိတယ်လို့ပဲအဲမြစ်နားတက်ကတူနဲ့နီးတဲ့နေရာမှာပဲ
ဒါဖြင့်အခုတိုက်ပွဲဖြစ်ပြက်အဆုံးတက်ခဲ့ဖို့အသေးစိတ်ကိုလည်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက
အပြန်လမ်းတိုက်ပွဲငယ်လေးတော့ဖြစ်တာပေါ့မိနစ်15မိနစ်လောက်တော့မိနစ်30ပေါ့အကြာဆုံးအဲ့လောက်တော့ဖြစ်တယ်လို့ကြားပါတယ်အဲ့ကနဲ့ပြန်ရင်သွားတာတော့ဟိုမြစ်နားဘက်ကနေတော့ဒါမှမဟုတ်စိတ်ကိုတည်လာတယ်လို့ပြောကြတယ်ခဏပြပြမကျွန်တော်တို့ခေရဘက်ကတော့ပြန်ဆုတ်ကားတယ်နေမှာပါအဲဒီဟတ်ရင်တွေကလာတော့ဝေးနေတယ်ဆိုတာပြစ်တယ်ဆိုတာကတော့မကြားပါဘူ
းဒါပေမဲ့လေကြောင်းကနေတက်ခိုက်ခင်ရမှာကိုအရန်ထိလန့်စွရင်ခဲ့ရတယ်လို့တော့ဒေသခံအမျိုးသမီးကပြောပါတယ
်နောက်ပိုင်းမှာကျတော့လေရင်ကနဲ့လာရွေးဘက်လောက်လာဝေးသွားတယ်ဒီတိတိနဲ့တုံးလေးငါခေါက်လောက်လာရွေးပြမကျန်သွားကြတာကိုရှင်ရအမျိုးပေါ့သူတို့ဗျံပတာနဲ့အဲ့လိုမျိုးအပေါ်နဲ့ပြချတော့မလားပေါ့နော်ပြလို့ရှိရင်စစ်တပ်ကအဲ့လိုမျိုးဖြစ်တဲ့ခါကျတော့ကိုလည်းလိုင်းမှာလည်းစစ်ဖို့ညင်ဖို့ရခါကျတော့အဲ့လိုမျိုးဗျံပတာတွေရှော့ဖိပြမှတရားလုံးတော့တေပုံတော့မှာပဲဆိုတော့သူကြီးကအများကြီးရှိသွားတာအရင်ကြောက်သွားတာတော့အခုရှင်ဖြစ်ပဲ
ဒါအပြင်ဒီစစ်ဆန်တဲ့တိုက်ပွဲတွေကလေးငယ်တွေအကြီးအကျယ်ထိတ်လန့်တဲ့အထိဖြစ်ခဲ့ရပုံကိုလည်းဒေသခံအမျိုးသားက
ကြောက်တာပေါ့ကျွန်တော်တို့လည်းကျွန်တော်တာသမီးကြီးဆိုငါငါးနှစ်ကလေးတယောက်ရဲ့ဆယ်နှစ်ကလေးတယောက်ရဲ့ကနက်ကြီးကတအားအတန်ကြီးလောင်တော့တော့ကြောက်နိုင်ရင်မှကလေးတစ်စ်စ်သွားတယ်အခွားတော့ကလေးကပေါင်းတော့ပေါင်းသွားပါတယ်လန့်ပြန့်သွားတာပဲဖြစ်သွား
ဘုံမူကြီးညဘူကပဲဒီတိုက်ပွဲနောက်ပိုင်းမှာလဲ KIA စခန်းတွေကိုစစ်ကောင်စီဘက်ကလက်လက်ကြီးတွေနဲ့တွေ့ခတ်ခဲ့တာရှိခဲ့တယ်လို့ဆိုပါတယ်ဒီတိုက်ပွဲအတွက်မြန်မာစစ်ကောင်စီကြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဖုန်းမတိုင်ခဲ့ပါဘူးခင်ဗျာ
။ကိုမင်းမင်းပါရှင်။ကချင်ပြည်နယ်ကတိုက်ပွဲအခြေအနေပြီးသွားတော့ချင်းပြည်နယ်မင်းတပ်ကအခြေအနေကိုကြည့်ကြရအောင်ပါ။စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားဖြစ်ပွားခဲ့တဲ့မင်းတပ်မြို့နယ်မှာလက်ရှိဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ဒေသရင်းမှာဒေသခံတွေတွာလာရေးအဆင်ပြေဖို့စစ်ကောင်စီနဲ့မြို့မိမြို့ဖတို့ဆွေးနွေးသဘောတူညီမှုရရှိခဲ့ပါတယ်။အဲ့ဒီထဲမှာစစ်ဆောင်တွေအတွက်စားမျက်ရည်ခါတည်ယူရေးနဲ့လက်နက်ခဲယမ်းမပါဘဲလွတ်လပ်စွာတွာလာခွင့်ပြုမဲ့အချက်တွေလည်းပါဝင်ပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါ
။စစ်ကောင်စီတပ်နဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF တို့အကြားတိုက်ပွဲပြင်းထန်ခဲ့တဲ့မင်းတပ်မြို့နယ်အတွင်းမှာဒေသခံတွေလွတ်လပ်စွာတွာလာရေးနဲ့စစ်ပေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာတည်ယူနိုင်ရေးဦးစားပေးပြီးမင်းတပ်မြို့မြို့မိမြို့ဖတွေနဲ့စစ်ကောင်စီအကြဒီနေ့ဆွေးနွေးခဲ့ကြတယ်လို့မင်းတပ်မြို့မြို့မိမြို့ဖတအုပ်ဖြစ်တဲ့ဦးထန်းနေကပြောပါတယ်
။မြို့နယ်ထဲမှာလွတ်လပ်ပေါ်တော့လက်နက်ခဲယမ်းမပါဘဲနဲ့တွာလာပြီးတော့မှမိမိရဲ့နေအိမ်ကိုပြန်လည်နေထိုင်ခွင့်ရှိတယ်တွာလာခွင့်ရှိတယ်စားနပ်ရိက္ခာတည်ယူတဲ့အခါမှာလည်းခက်ခဲကြီးပြီးမြို့မြို့ဖအနေနဲ့တစ်ဆင့်ပြန်ပြီးတော့မှအကူအညီပေးဖို့ဆိုပြီးတော့မှလက်တော့ပေါ့နော်အဲ့လိုမျိုးညီနိုင်ခါတာရှိပါအဲ့အတွက်အခက်အခဲရှိလို့ရှိရင်လူထုအားလုံးကိုမိတုကိုမဆိုကြောင်းမျိုးမျိုးဖားနေတဲ့ဆင့်ပြန်လဲကိုညီဖို့ဆိုကြမှာအဲ့ဒါဝန်ပေါ့နော်အဲ့ဒါဝန်တစ်ခုဖုံးနံပတ်ပေးထားတာရှိပါတယ
်ဒီကနေ့ဆွေးနွေးကြတဲ့အထက်မှာမင်းတပ်မြို့နယ်အတွင်းလက်နက်ကင်ဆောင်စောင့်ကြည့်တာတွေမလုပ်ဖို့အစိုးရဌာနဆိုင်ရာဝန်ထမ်းတွေကိုမချင်းချောက်ဖို့နဲ့ပြည်သူလူထုတွေကိုချင်းချောက်တာတွေမလုပ်ဖို့ပါရှိတဲ့ထုတ်ပြန်ချက်တောင်ဟာလဲလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်ကျညာချက်ပါအချက်တွေအတိုင်းစစ်ကောင်စီနဲ့မင်းတပ်မျိုးမျိုးမိမျိုးဖားတွေဆွေးနွေးကြတာမှမင်မဲ့အသေးစိတ်မပြောနိုင်ဘူးလို့လည်းဦးထန်းနေကပြောပါတယ် ဒီကဘွားလာတာနဲ့ခက်ခဲကြီးတာရှင်တော့ဖုန်းဆက်လို့ရပါခင်ဗျာတခြားတိကျတဲ့တင်းနဲ့လို့ဆိုရင်တော့ဟိုကျွန်တော်လည်းပြောပိုင်ခွင့်မရှိတဲ့အနေထားရှိနေလို့ပါခင်ဗျာမြေပြည်မှာသွားရတာကခက်ခဲဖြစ်တဲ့ခြင်းညာရင်ကျွန်တော်တန်းနဲ့ညီနိုင်တဲ့ကိစ္စလေးရှိတဲ့ခြင်းညာရင်ကျွန်တော်လည်းလူတကူဖုန်းဆက်လို့ရအောင်ကျွန်တော်ဖုန်းနံပါတ်လေးတင်တော့ပါခင်ဗျာတတိယတိကျတော့အဲ့လိုလေးထုတ် down, Jake de Yama, Kakashin, Elule, Minta de Daganiga, Piovare. Minta Munema, Sikonsi, Dekai Dari, Yasin, so we may, Timulo Niva, Sibi Shawne Yadalo, Twala ye to a Kakashida down, Sibito Kadari to a Sana Yaka Fulon ye, Naganaga, Puesidi, and Nene, Kuni Busy, Genelule.
ကိုယ်စီလ်ဗာနိုင်ငံပြောပါတယ်နိုင်ငံတကာအဖွဲ့အစည်းအဖြစ်တဲ့
သူတို့ယာယီကိုလိုနီကြတဲ့နေရာတွေကိုတိုက်ပွဲကင်းမဲ့ဆုံးအဖြစ်တမ်းမှတ်ပေးဖို့စစ်ဆောင်ကော်မတီကနှစ်ဖက်စလုံးကိုတောင်းဆိုခဲ့ပေမဲ့စစ်ကဖက်ကလက်ခံချက်မရှိတဲ့အတွက်သူတို့တွေရဲ့ဘဝလုံခြုံရေးစိုးရိမ်နေရတယ်လို့ဒုက္ခသည်တွေအရေးကူညီသူတွေကပြောပါတယ်ခင်ဗျာအမရှင်ကြာသပတေးနေ့နေ့နဲ့ခင်ဗျာယမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မကြာခင်မှာတော့ထိုင်းနိ
နိုင်စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီရေမြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။ထိုင်းနိုင်ငံစမုတ်စခွန်ပြည်နယ်တွင်းကရေထွက်ပစ္စည်းထုတ်လုပ်တဲ့စက်ရုံကမြန်မာနိုင်ငံသား20ကျော်ဟာအလုပ်လုပ်ခွင့်စာရွက်စာတမ်းအတုတွေကင်ဆောင်တာတွေကိုဒီစစ်ဆေးတွေ့ရှိခဲ့တဲ့အတွက်အလုပ်ရှင်ရောအလုပ်သမားတွေပါအမှုသုံးမှုနဲ့တရားစွဲဆိုခံထားရပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြမှာပ
ါထိုင်းနိုင်ငံစမုတ်စခွန်ပြည်နယ်ခောက်ခံမြို့ကရေရပစ္စည်းထုတ်လုပ်တဲ့စက်ရုံမှာလုပ်ကင်နေတဲ့မြန်မာနိုင်ငံသား80ကျော်ကိုစမုတ်စခွန်မြို့ပိုင်းဝီဒဆဝီကျစ်စံစီရဲ့အမိန့်နဲ့နေမြေရဲတပ်ဖွဲ့ဝင်တွေအလို့သမားအဖွဲ့စစ်တပ်စတဲ့ပူးပေါင်းအဖွဲ့တွေဟာဂျွန်လ22ရက်နေ့ကဝင်ရောက်စစ်ဆေးခဲ့တာဖြစ်ပါတယ်။စစ်ဆေးချိန်မှာတရားမဝင်ခိုးဝင်လာပြီးစာရွက်စာတမ်းအတုတွေကင်ဆောင်ထားတဲ့မြန်မာနိုင်ငံသား20ကျော်ကိုဖမ်းဆီးခဲ့တာပါ။သူတို့ကင်ဆောင်ထားတဲ့အထောက်အထားတွေဟာပထမစရင်ပေးသွင်းထားတဲ့ရုပ်ရည်နဲ့အသက်လွဲချော်နေတာတွေကိုလည်းစစ်ဆေးတွေ့ရှိခဲ့ပါတယ်။စမုတ်စခွန်ခရိုင်ကအလုသမားဆိုင်ရာခရိုင်မှုကိုတွေ့ဆုံပြီးဖမ်းဆီးခံရတဲ့အလုသမားတွေကိစ္စကိုပြောဆိုဆွေးနွေးခဲ့ကြောင်းရှစ်တန်းလူသမားခွင့်ရေးခွင့်ရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။ဒီကျဟန်ကခေါ်တဲ့အလုသမားခရိုင်မှုကနေမပြောတာက23ဦးလို့ပြောလိုက်ကြသူပြောထားမှာတော့အဲ့တော့23ဦးပါတဲ့ထိုင်းနိုင်ငံနဲ့တရားမဝင်ခိုးဝင်လာတဲ့အမှုကိုတခုတည်းဆိုရင်နည်းနည်းပေါ့တယ်ပေါ့ဗျာသူပြောချင်တာအဲ့လိုအမှုအပြင်ကိုထပ်မံကျူးလွန်ထားတာအဲ့လိုကားတွေသွားပြီးဖြစ်စီလိုက်တဲ့ခမာတဲ့တပါးသူရဲ့စာရွက်စာတမ်းတွေကိုလူဝပက်ပက်ပြီးမှသူတို့စာရွက်စာတမ်းမှာဆိုတော့လူလုပ်ရတဲ့ခမာအသေးစိတ်ကွန်မြူနီဖြစ်စီလိုက်တဲ့ခမာသူကသူငယ်စာရွက်စာတမ်းကိုကန်ဆောင်တဲ့အတွက်ကြောင့်ဒါဈာဇဝဖို့ရောက်တယ်ဆိုတာမျိုးပါပြောပြကြအကြီးမှတွေ့လိုက်တဲ့ခမာဟုတ်ကဲ့ဟိုဒါကိုခမာတို့မြန်မာလူမှုအတိုင်းဝန်းရဲ့လက်သက်ဆိုင်ရာမြန်မာတိုင်းရင်းတွေကဒီနှစ်ချိတ်ဆက်ပြီးမှဒါမျိုးတွေဟိုအသိပညာပေးလို့လုပ်ဖို့ပေါ့နော်ဟိုအကြောင်းမျိုးကြောင့်
အလုပ်ကန်ဆက်ခဲလို့ခိုးဝင်လာတဲ့သူတို့မျိုးတွေမဖြစ်တဲ့ဥပဒေတရားဝင်အမှုယူခေါ်နိုင်ရေးပြောက်ရတူဂျူးစားနေရပေါ့အဲ့လိုတရားမဝင်လမ်းကြောင်းနေမှုဝင်နေတော့ဘူးဝင်လာပြီးကမှအမှုတင်ရဆက်ရတာမျိုးအတုပဲဆက်တဲ့ကအထောက်ထားများကိုကန်ဆောင်ထားမှုခွင့်ပြုချက်မရှိဘဲဝင်ရောက်အလုပ်လုပ်ကင်နေမှုအပြင်နိုင်ငံအတွင်းတရားမဝင်ဝင်ရောက်မှုတွေနဲ့ပါတရားစွဲဆိုခံရမှာဖြစ်ပြီးအမှုတ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
များထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
VOA မြန်မာပိုင်းရဲ့ရေဒီယိုစီစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်ရှင်အခုတော့နိုင်ငံတကာသတင်းတော်တပုတ်ကိုတင်ပြမှာပါအာဖဂန်နစ္စတန်မှာစစ်ပွဲတွေအရှိန်မတည်သေးသလိုတာလီဘန်ကဆက်ပြီးနယ်မြေချက်ထွေနေစဲမှာပဲအဲ့ဒီမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တဝက်ကျော်လောက်ဟာအမေရိကကိုပြန်ဆုတ်ခွာလာခဲ့ပါပြီဒီလိုအချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာဖဂန်နစ္စတန်သမ္မတတို့ဟာဒီသတင်းပတ်နှောင်းပိုင်းမှာတွေ့ဆုံမှုရှိပါတယ် VOA သတင်းတော့Caroline Persuti အင်ပြူရောကပေးပို့တဲ့သတင်းကိုကိုအောင်ကကြောပြမှာပါ။အ
ာဖဂန်နစ္စတန်မြောက်ပိုင်းပြည်နယ်ခွန်ဒက်စွာတာဂျီကစ္စတန်နဲ့ဆက်နဲ့ကပ်ရက်ဖြစ်ပြီးတော့ဒီဒေသကိုတာလီဘန်တွေကထိန်းချုပ်ဖို့ကြိုးစားနေတာပါ။ခွန်ဒက်စ်အခြေအနေကတော့ဆူပါတယ်။နေရာထိုင်ရမလုံခြုံသလိုစေယုံမှာဆိုရင်လည်းဒဏ်ရာရသူအများကြီးပါလို့သူကပြောပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေတစယောနယ်လာတာကိုအခွင့်ကောင်းယူပြီးတော့တာလီဘန်တွေကထိုးစစ်ဆင်လာတာမှာအခုဆိုရင်ခရိုင်60လောက်မှာဖြန့်ကျက်နေရယူထားပါပြီ။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီမှလည်းအင်္ဂါနေ့ကဆွေးနွေးခဲ့ပါတယ်
။ Most districts haven't
ဒီနေမျိုးတော်တွေကိုဝင်းရံထားတဲ့ဒေသတွေချင်းချုပ်ထားတာကိုကြည်ချင်းအားဖြင့်နိုင်ငံသားတပ်ဖွဲ့တွေအားလုံးစုကပြည်တာနဲ့တာလီဘန်တွေဟာဒီမျိုးတော်တွေကိုသိမ့်ပိုက်ဖို့အသင့်နေရာယူထားတယ်လို့ယူဆအောင်ပြောပါရယ်အမေရိကန်တပ်ဖွဲ့ဝင်တွေမရှိတော့တာနဲ့တာလီဘန်တွေကပိုအသင့်ရဲလာကြတယ်လို့လည်းဆိုပါရယ
် Well they have this fake conviction that
သူတို့ထင်အောင်ထင်မှားဖြစ်နေတာကနိုင်ငံသားတပ်တွေကိုအနိုင်ရလိုက်ပြီလို့ထင်နေပြီးအာဖဂန်တပ်ဖွဲ့တွေကပဲအပြတ်ရှင်းဖို့ကြံတော့တယ်လို့ယူဆနေတာပါလို့ပြောတော့တာပါအမေရိကန်တွေအတွက်အခက်အခဲကလည်းတာလီဘန်တွေကိုငြင်းငြင်းဆွေးနွေးပွဲစီခေါ်ယူဖို့ကိစ္စပါဒါကြောင့်သမ္မတဂျိုးဘိုင်ဒန်နဲ့အာဖဂန်သမ္မတအာရှရက်ဖ်ဂါနီအမျိုးသားစည်းလုံးညီညွတ်ရေးကောင်စီဥက္ကဋ္ဌအဗ်ဒူလာအဗ်ဒူလာတို့တောက်ချာနေ့မှာတွေ့ဆုံကြမယ့်အစည်းအဝေးအတွင်းဒီကိစ္စကိုလည်းဆွေးနွေးမှာပါအာဖဂန်နစ္စတန်ဟာအမေရိကန်ပြည်ထောင်စုအတွက်အနေရှိတဲ့အကြမ်းဖက်သမားတွေခူအောင်ရာဒေသမှာဖြစ်ဖို့အတူတကွလှုပ်ဆောင်နိုင်ပါတယ်ဒါအပြင်အမေရိကန်အနေနဲ့ဂရုပေးထားသလိုလူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့တခြားအကူအညီတွေဆက်ပေးသွားနိုင်အောင်လည်းလုပ်သွားပါမယ်လို့သူကပြောပါတယ်။နိုင်ငံခေါင်းဆောင်တွေတွေ့ဆုံတာဟာပြရုပ်အတွက်သာမဟုတ်ဘဲဒီထက်ပိုတယ်လို့လည်းအကြက်ကတွေကသုံးသပ်ပါတယ်
။ It is important that both Dr. Abdullah
ဒီထက်ကြောင့်ကအာဖဂန်အရေးမှာအမေရိကန်ဆက်ပြီးတော့ပါဝင်ကူညီနေမယ်ဆိုတာကိုပြသနေပါတယ်။ဒေါက်တာအဗ်ဒူလာနဲ့သမရဂါနီတို့ကလည်းတသဘောထားနဲ့ရှိနေဖို့အရေးကြီးပါတယ်။ကဘူးမှာအဓိကလိုအပ်နေတဲ့ညီညွတ်ရေးဆိုတာကိုပြသဖို့လိုပါတယ်လို့သူကထောက်ပြသွားပါတယ်။အမေရိကန်ပါဝင်ပတ်သက်ခဲ့တဲ့အခြေချာဆုံးစစ်မြေပြင်အာဖဂန်နစ္စတန်မှာလူသားချင်းစာနာမှုအကူအညီအတွက်နောက်ထပ်ဒေါ်လာ266သန်းကျော်အမေရိကန်ကကူညီခဲ့ပါတယ်။ကုလသမဂ္ဂရဲ့စည်ရင်းကိန်းလမ်းတွေအရအာဖဂန်78သန်းလောက်ဟာအကူအညီတွေလိုအပ်နေပြီးတော့၅သန်းနီးပါးကတော့ပို့အိမ်မဲ့ရှေ့ပြောင်းနေထိုင်ကြရတယ်လို့ဆိုပါတယ်ခင်ဗျာ
။ကုအောင်မှာမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါရှင
်။အာဖဂန်နစ္စတန်မြောက်ပိုင်းပြည်နယ်ခွန်ဒက်စွာ
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုကျမတို့ဒီ VOA မြန်မာပိုင်းစီစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးချက်တွေပေးပို့မယ်ဆိုရင်တော့ email လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်
။ဗ
ဒီရီမေရီစံတန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးသတင်းလောင်အဖြစ်နဲ့ VOA ပိတ်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးသတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးသတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးသတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးသတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်မြန်မာအီးမေးလိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ကြာသပတေးအနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းကနေနေ့စဉ်ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုတင်ဆက်နေပါတယ်ရှင်။မကြာခင်နားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ပါကြောင်လဲဆိုတော့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကနိုင်ငံရေးလှုပ်နေတဲ့တမတော်အတွက်အဓိကဟန်တာဖြစ်လို့ဖြတ်သိမ်းတဲ့အခက်အခဲတွေ
များဒါကတော့ NLD ကိုဖြတ်သိမ်းလိုက်ရင်ဘာဖြစ်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စံတာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါလူလူနဲ့ဂျမရေးအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့ဆော့ဆော့ကကြားခဲ့ရတဲ့ဥကျော်စံတာရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ကြရအောင်ပါ။စစ်ကောင်စီဒီခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖြတ်သိမ်းသင့်မသင့်စဉ်းစားမယ်လို့ဆိုလိုပါတယ်။ဆိုလာပါတယ်။ဒီလိုလှုပ်လာလိမ့်မယ်ဆိုတာကလည်းကြိုတင်ခံမှန်းလို့သိရှိနိုင်ခဲ့တဲ့ကိစ္စလို့ဆိုရမှာပါ။တကယ်ဖြတ်သိမ်းလာတဲ့အခါမြမနိုင်ငံရေးအခင်းအကျင်းဘယ်လိုဖြစ်သွားနိုင်ပါသလဲ။မြမအရေးသုံးသက်တဲ့ဒေါက်တာတင်မောင်တန်းနဲ့ဦးကျော်တန်းဇန်တာကဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ကျောက်ဒီမောင်သားခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့စဉ်းစားနေတယ်ဆိုတာပြောစပြောလာပါပြီတကယ်တော့ဖျက်သိမ်းမယ်ဆိုလဲဒါကကြိုတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါအောက်ရတော့မဟုတ်ဘူးထင်ပါတယ်စကြတဲ့ကသို့တော်လည်းပဲအခုသူတို့ကြိုပြီးတော့သိတိုးဆန်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲဖျက်သိမ်းနိုင်မယ်လို့ထင်ပါတယ
်ဖျက်သိမ်းနိုင်ပါလေအဲဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကနိုင်ငံရေးလှုပ်နေတဲ့တမတော်အတွက်အဓိကဟန်တာဖြစ်လို့ဖြတ်သိမ်းတဲ့အခက်အခဲတွေအများကြီးကြုံရမယ်အဲတမတော်တွေမှာရောပြည်ပမှာရောနိုင်ငံတကာမှာရောအခက်အခဲတွေကြုံရမယ်ဒါပေမဲ့ခုသွားနေတဲ့ပုံစံကတော့ဖြတ်သိမ်းမဲ့ပုံစံပါပဲကုလသမဂ္ဂအထွေထွေပြည်မှုရုပ်ရဲ့အထူးကိုယ်စားခရစ်တင်ကလည်းအဲ့ဒီလိုဖြတ်သိမ်းတယ်ထင်တယ်လို့အစိုးရတည်းကအကျိုးဆောင်ပြီးပါပြီ။
ဟုတ်ကဲ့ဒါပေမဲ့အခက်အခဲတွေကြုံရမယ်ဆိုတဲ့နေရာမှာဆရာပြောသလိုပြည်တွင်းပြည်ပအများကြီးကန့်ကွက်ဆန့်ကျင်မှုတွေကြုံရမယ်ဆိုတက်တွင်းမှာရောကန့်ကွက်ဆန့်ကျင်မှုတွေဖြစ်လာနိုင်ပါမှာဆရာ။အဲ့ဒါမျှော်လင့်ရင်တော့မျှော်လင့်ချက်ထားလို့ရမယ်ဟုတ်သလား။
တက်တွင်းမှာမကျေနပ်တဲ့လူတွေရှိပါလေ။ဒါကကြီးသူတရားလုံးကိုဆန့်ကျင်ပြီးလုပ်ရတဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်တို့602015ရွေးကောက်ပွဲမဲပေးခဲ့ပုံတွေကိုကြည့်လို့ရှိရင်မဲပေးသူတွေရဲ့60ကနေ80ခန့်လုံးတွင်ပေါ့နော် NLG ကိုမဲပေးခဲ့ပြီး23 25ရာခိုင်နှုန်းလောက်ကအခြားခိုင်ခွန်ပြိုးရေးကိုမဲပေးခဲ့တယ်15ရာခိုင်နှုန်းလောက်ကတော့တိုင်းနာပါတီတွေနဲ့အခြားပါတီတွေကိုမဲပေးခဲ့တာတွေ့ရပါတယ်အဲ့တော့ဒီမိုကရေစီလုံလောက်ကြတဲ့လက်ရှိမှာဆိုလို့ရှိရင်60နဲ့ပဲတွက်လို့ရှိရင်60ပေါင်း15တွက်85ရာခိုင်နှုန်းလောက်၄ယောက်မှ၃ယောက်လောက်ပါတက်လို့ပြိုးမိုးတော့မလိုလားပါဘူး။ဒါကလည်းအောက်ခြေမှာဆောင်ရနေကြတဲ့အဲပုံချုပ်တွေပုံမှုတွေအဲပုံကြီးတွေတော့တက်လို့သားတွေပုံတော့လည်းအဲတိကြပါလေ။အဲဒီတော့တက်ပြင်းမှာဒီတိုင်းဆက်သွားလို့တိုင်းကြီးကမကောင်းနိုင်ဘူးဆိုတော့တိုင်းကြီးကိုချစ်တဲ့သူတွေလည်းအများကြီးရှိပါတယ်။ပုံကံမလားမပုံကံဘူးဆိုတော့နောက်ကိစ္စတစ်ခုပါ
။ကျွန်တော်သိချင်တာကအဲ့မှာဒီဆန့်ကျင်မှုတွေကြောင့်အခု NLD ကိုချက်သိမ့်မယ်ဆိုတော့သူတို့ရဲ့ဥတီရက်က ပြန်ပြီးတော့ရုပ်သိမ်းသွားနိုင်တဲ့အထီရောရှိရနိုင်ပါမလားခင်ဗျာ
။ဟိုဒါကသူစုပ်ဖြတ်မှာပေါ့နော်။အရင်တော့ဟုတ်ချုပ်ရေးပေါ့ဘုရုံမကြီးအဲသားရွှေလက်ထက်ကတော့ energy ကိုမဖြတ်သိမ်းမဲနဲ့အတူသွားဖို့ဆိုတဲ့ရွေချက်နဲ့ဆောင်ရွက်ခဲ့ကြတယ်။အခုဖြတ်သိမ်းမဲဆိုလို့ရှိရင်ပုံပြီးဆိုးွားတဲ့အကျိုးဆက်တွေရလာနိုင်တယ်။အခုကိုပြည်ရင်းစစ်ရဲ့အနေထားဟာဆိုပုံပြီးဆိုးသွားတယ်ဒီလိုညံ့ညံ့ရေးအလားအလားအရန်နေသွားတယ်နိုင်ငံကဆက်ဆံရေးထိုးပြီးကျသွားတယ်
တိုင်းပြည်အခြေအနေကတော့အများကြီးထိုးပြီးကျဆင်းသွားတယ်မှန်တယ်ဆိုတော့ဒီ NLD ကိုဖျက်သိမ်းပြီးရင်တော့သူတို့အနာဆက်လက်တည်နေရေးအနာခိုင်မာရေးအတွက်ကောအကြီးမားတဲ့အထောက်အကူဖြစ်သွားနိုင်မယ်လို့သူတို့တက်မြတ်တက်နေကြလား
မပြည်သူလူထုပေါ်မှာအခြေခံတဲ့အနာတည်နေရေးကတော့သူမရတော့သူကတင်းနဲ့တဲ့အကြမ်းဖက်မှုပေါ်မှာအခြေခံတဲ့အနာတည်နေရေးကိုပဲသွားနေရအဲ့တော့ NLD ကိုဖြတ်သိမ်းတယ်ဆိုတာကလည်းလူထုသဘောတရားနဲ့အုပ်ချုပ်တဲ့စနစ်ကိုသွားတာမဟုတ်ဘူးနော်တင်တ်နဲ့အာဏာနဲ့အကြမ်းဖက်မှုနဲ့အဲ့ဒီပေါ်မှာအခြေပြုတဲ့အုပ်ချုပ်ရေးကိုပဲဆက်သွားတာအာဏာရှင်စနစ်ကိုပဲဆက်သွားတာဖြစ်တယ်ပေါ့ဒါအပြင်သူကဦးသိန်းစိန်လက်ထက်မှာဖွင့်ခဲ့တဲ့အဖွင့်ကိုတောင်ရှင်းဆက်ပြလိုက်တယ်ဘာကြောင့်လဲအဖွင့်ကိစ္စဒီမှာအဓိကအတိုက်ခံပါတီအခုရှိဖို့ဒါအရေးကြီးပါတယ်အယောင်ဆောင်ဒီလူလူမထောက်ခံတဲ့အတိုက်ခံပါတီမဟုတ်ပါဘူး။အဲ့တော့ NLD က liberalization လို့ပြောတဲ့အဖွင့်ကိစ္စကိုဆောင်ရွက်ဖို့အတွက်ကိုကလည်းတော်တော်အရေးကြီးတဲ့အခက်အခဲမှရှိပါတယ်။ဒါကဘာလို့ခြေဖြတ်တာလဲဆိုရင်ကျွန်တော်တို့ကဒီမိုကရေစီကိုသွားမယ်လို့တပ်တော်ခေါင်းဆောင်တွေကပြောနေတဲ့အချက်ကိုပြန်လည်ခြေဖြတ်ဖြစ်တာပါ
။ပြီးရင်ဒီမှာအဲ့တော့သူတို့လို NLD ကိုခြေဖြတ်လိုက်တော့သူတို့အပြီးကကြောထောက်နှောက်ခံပြူထားတဲ့ပြီးခိုင်မျိုးပါတီကရောNLD နေရာမှာအစားထိုးပြီးတော့လူလူထောက်ခံမှုကိုပူပြီးရလာနိုင်တယ်လို့ညာသူတို့တွက်နေကြလား
NLD နေရာမှာအစားထိုးလို့ဆိုတာမဖြစ်နိုင်ဘူးရှာ
လူလူထောက်ခံမှုကပူရလာ
လူလူရဲ့နှလုံးသားထဲမှာကဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရှိပြီးသားဖြစ်ပါနဲ့မှာအစားထိုးလို့မရနိုင်ဘူးဒါကြောင့်မို့လို့ရှာခုနပြောသလိုပေါ့နော်သူတို့အချင်းချင်းကြားထဲမှာဖြစ်အောင်မှုတစ်ခုဖန်တီးဖို့တော့ပဲဒါကဖြစ်မယ်တကယ်တမ်းကလည်းမဖြစ်ဘူးတမိုင်းမှလည်းရှိခဲ့မသလပါတီပြီးသွားတယ်မျိုးသားပုံစံဖွဲ့ချုပ်မဲရကလူညာတလောက်ပဲဒီတိုင်းမဲရ2017ဒီတိုင်းမဲရတယ်2015ဒီတိုင်းမဲရတယ်2020ဒီတိုင်းမဲရတမိုင်းနှစ်ကာလအရှိကြီးမှပြတ်တာပြီးပြီဒါကိုမျက်ပယ်ပြူတာကမိုက်မဲတာကလွဲပြီးကျန်တာဘာမှမချက်နိုင်
NLD ကိုဖျက်သိမ်းနေဆိုရင်တော့ NLD ဆိုတဲ့နာမည်ကတော့ပြတ်သွားမှာပေါ့လေသို့သော် NLD ကိုထောက်ခံတဲ့အင်အားစုဒီမိုကရေစီလိုလာတဲ့အင်အားစုတွေရဲ့ယက်တီမှုကဘယ်လိုဆက်လက်ပြီးတော့ဖြစ်လာမလဲရောဆရာအစားထိုးတဲ့အင်အားစုတစ်ခုခုအဖွဲ့အစည်းတစ်ခုခုဒါ Institute တစ်ခုခုပေါ်ပြန်လဲပေါ်ထွန်းနိုင်မယ်လို့ခံမနိုင်ပါဘူးလား
ဆရာ Institute တစ်ခုအစ်စ်လဲပေါ်ကြမလို့ဘာလဲ NLD ဆိုတာရှိသူတွေရဲ့ရင်ထဲမှာရှိပြီးသားဖြစ်တဲ့တကြောင်ဥပဒေအကြောင်းအရအာဏာရဖျက်သိမ်းလိုက်တဲ့အတွက်ကြောင့်ပျောက်သွားတာပဲရှိလို့ရှိနိုင်တယ်။အခွင့်အာဏာနဲ့ချိန်နေသေးတာနဲ့ပြန်ပြီးပေါ်လာမှာပဲ။ဒါမှမဟုတ်ရင်ပြက်ချင်မှလည်းပြက်မယ်။မြေအောက်လုံငန်းတွေကိုဆောင်ရွက်တာလည်းဖြစ်ချင်းဖြစ်မယ်။နော်။အဲ့တော့ရေဘူးကအားဖြင့်တော့ပျောက်မသွားဘူး။ဒါပေမဲ့လက်တွေ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာတော့ဖျက်ခဲတွေအများကြီးရှိလာနိုင်ကြီး။နော်။ဒါမျိုးအတွေ့အကြုံတွေကိုအာဖရိကမှာ ANC ကလက်နက်ကိုင်တော်လိုင်းလုပ်မယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်အခဲတွေကိုကြိုတင်ညွှန်မှန်းပြီးတော့ Mandela Plan ဆိုတဲ့ Mandela စီမံကိန်းကိုချခဲ့တယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းမိမိရဲ့ပါတီဝင်တွေနော်ဘလုံးခွဲဖြတ်မလဲ။အမျိုးသားညီညွတ်ရေးကိုဘလုံးဆက်ထိန်မလဲ။ဥမာအပြင်အဲ့ဒီစီမံကိန်းမရှိတဲ့အတွက်ကြောင့်မို့လို့နော်ရွေးကောက်ပွဲဝင်မဲ့ line ကကျွန်တော်တို့ရဲ့ရန်သူဖြစ်သွားတယ်။နော်အရက်ပဲအဖွဲ့အစည်းတွေဥပဒေပင်မှာဆက်လက်ဆောင်ရွက်မဲ့လူတွေရယ်ကျွန်တော်တို့ရဲ့ရန်သူတွေဖြစ်သွား employee ရလောက်ပဲဆိုလို့ရှိရင်တော့အဲ့ဒါဒီကုံကရတူမဟုတ်ကျွန်တော်တို့ရဲ့မဟာမိတ်တွေပဲ။အကြောင်းလေတိုက်ပွဲပုံစံပေါ်တဲ့အတွက်ကြောင့်ရွေးကောက်ပွဲလုပ်ရင်လည်းရွေးကောက်ပွဲဝင်တဲ့အဖွဲ့ကိုတသက်ဖွဲ့ထုတ်ထားတယ်။တော့ ANC ကနေမှဆိုတော့ဒီလိုစီမံကိန်းတွေကိုဆောင်ရွက်နိုင်မယ်ဆိုရင်ဆရာပြောသလိုအားနည်းမသွားနိုင်ဘူး။အားနည်းသွားတာကအဲဒီလိုစီမံကိန်းမရှိလို့အဲ့ဒါကအကြီးမားဆုံးသောအတိုက်ခံတွေရဲ့အားနည်းချက်ပဲ။
အဲ့တော့NLD ဟာမြေအောက်ပုံစံဖြစ်သွားတယ်။ဒီနေ့အဖြစ်လက်နက်ကင်တဲ့ပုံစံမျိုးအထိဖြစ်သွားနိုင်တဲ့ဆိုရင်ဒေါ်ဆန်းစုကြည်ရဲ့အကြမ်းမဖက်တဲ့
ဘုရားလက်နက်ကင်တယ်လို့ကျွန်တော်တို့ပြောတဲ့ဟာက NLD ရဲ့မူဝါဒမဟုတ် အဲ့ဒါလက်နဲ့ကြိုင်တာ NLD ကနေခွဲထွက်သွားတဲ့အဖွဲတစ်ဖွဲ့လို့ပြောလို့ရ NLD ကအကြမ်းမဖက်လမ်းကြီးကိုပဲဒေါ်သစုကြဆက်လက်ဆွဲကြိုင်မယ်လို့ကျွန်တော်ကတော့ဒီလိုပဲယုံကြည်တယ်လက်ကြိုင်သွားတဲ့ဒီနဲ့ပဋိပက္ခဖြစ်ကြမလို့ဘူးဆရာ
ဟုတ်ကဲ့မြေအောင်ပုံစံမျိုးဖြစ်သွားနိုင်လဲဆိုတာဘာပြောတာလဲဆရာ
ဗျာ
မြေအောင်ပုံစံမျိုးဖြစ်သွားနိုင်လဲ UG ပုံစံမျိုးဖြစ်သွားနိုင်လဲဆိုရင် NLD ဟာ
ပါတီကတိတ်တိတ်စိတ်ဖွဲ့စည်းထားတဲ့ပါတီတစ်ခုပဲဖြစ်သွားလိမ့်ဒါပေမဲ့အဲ့ဒီလိုဖြစ်သွားတဲ့အတွက်ကြောင့်မလို့လက်နက်ကြိုင်ဒေါ်လာရေးကိုသွားတယ်လို့အထိပ္ပယ်မထပ်ဘူ
း Okay ဆိုတော့အဲ့ဒီတိတ်တဆိတ်ဖွဲ့စည်းထားသောပါတီဒီတိုက်ပွဲကိုဘယ်လိုဖော်ဆောင်မလဲရွေးကောက်ပွဲလဲဝင်ခွင့်ရှိမှာမဟုတ်ဘူ
းဟုတ်တယ်ဒါကြောင့်မို့ရွေးကောက်ပွဲဝင်ခွင့်ရှိတဲ့ပါတီတစ်ခုကိုခွဲပြီးထူထောင်တယ်မန်ဒဲလာတို့ကနော် NGO တွေထဲမှာမိမိရဲ့ပါတီဝင်တွေကိုဖျက်ချလိုက်တယ်အလုံးသမားတမကတွေလက်သမားတမကတွေတမကပေါင်းစုံထဲမှာ NLD ပါတီဝင်တွေအများကြီးဖွဲ့ပြန်လိုက်ဆိုလိုတာကတိုက်ပွဲပုံစံတစ်ခုတည်းမဟုတ်တော့ဘူးဥပဒေပြင်တိုက်ပွဲရှိမယ်ဥပဒေပါတိုက်ပွဲရှိမယ်လက်နက်ကိုင်တိုက်ပွဲရှိအဲ့ဒီဟာသုံးခုစလုံးဒီမဟာမိတ်ကြီးပဲဖြစ်ခုလိုမဖက်နိုင်ဘူးဆိုရင်အချင်းချင်းကရွေးကောက်ပွဲဝင်သွားတဲ့လူကရန်သူဖြစ်လာလက်နက်ကိုင်တိုက်ပွဲဝင်သွားတဲ့လူကလည်းရန်သူဖြစ်လာကိုယ်တည်းလမ်းစိတ်မတူလို့ဆိုမဟုတ်ဘူးအဲ့တော့ကျွန်တော်တို့လိုနေတာကမန်ဒဲလာပလန်လို့စီမံကိန်းကြီးအကုန်လုံးဝန်းချုပ်ထားတဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးကိုဥတီတဲ့စီမံကိန်းကြီးတစ်ခုလုံးဖြစ်တယ်အဲ့ဒီတည်းမှာရွေးကောက်ပွဲဝင်တာလည်းပါကောင်းပါနိုင်တယ
်ကျွန်တော်အခုပြောနေရတာကရွေးကောက်ပွဲတကယ်ဖြစ်လာမယ်ဆိုတော့ scenario ကိုဥတီပြီးပြောနေရတာအဲ့တော့ရွေးကောက်ပွဲနီးမွင်သူတို့ကဒါဒုတိယဆန္ဒခံယူပွဲတို့ဘာလို့လဲပြောနေတာတင်းတဲ့ကြားလာရကြပြီအဲ့ဒီဟာကဥပီရောတော့မှသူတို့ထင်သလိုလုပ်လို့ရတဲ့အခြေအနေတို့ဆွနိုင်မယ်ထင်တယ် referendum လုတ်တယ်ဆိုတာကတော့ရွေးကောက်ပွဲတဲ့သူတို့မလင်းတပတ်လုတ်ရတာပိုလွယ်ကူတဲ့ကိစ္စလို့ဖြစ်နေတာပေါ့မြန်မာနိုင်ငံမှာ recent history မှာကြသိခင်ဖြစ်ခဲ့တာကြီးရင
်လူကလည်းတရားမဝင်တော့အစိုးရတရားဖြစ်တဲ့တောင်တရားဝင်မှုကိုရဖို့အတွက်ကြမ်းရှာပါပဲရေပူးရအပြင်တော့လူတို့ထောက်ခံတဲ့လူတို့ရဲ့မဲအများကြီးရတယ
်
အဲ့ဒီလိုပုံစံရအောင်အနည်းဆုံးဆန်းဆောင်မှုသဘောရလေးဖြစ်အောင်လဲဆောင်ရွက်ကြမှာပဲဒါကတပါတီအာဏာရှင်အဆက်ဆက်မှာကျူးစားခဲ့တာတွေပဲအဲ့တော့အဲ့ဒီလိုနီလာဟောင်းကြီးတွေနဲ့ပြန်ပြီးရဖို့သူကျူးစားလိုက်တယ်သို့တော့ဒါကတိုက်ကြီးတွေအဖြစ်ဖြစ်မှာမဟုတ်ဘူးဒါကြောင့်ပြဿနာဖြေရှင်းရမရဟုတ်ကဲ့
နောက်ဆုံး
နီလာနဲ့ဆက်ပြီးသွားမလဲဆိုတာကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နီအဲ့ဒီခါမှာလဲဘယ်အင်အားစုဝင်မှကျွန်တော်တို့ကခြံထားလို့မရဘူးတိုင်းသားလက်နက်ကအင်အားစုတွေရှိတယ်နော်အခုတော့ဒီမိုကရေစီအားစုတွေရှိတယ် NLC နဲ့ဒီမိုကရေစီအားစုတွေရှိတယ်တက်မတော်ရှိတယ်ဒီအခြေခံသုံးခုကပြန်ပြီးတော့တိုင်းပြည်အတွက်အေးအေးဆေးဆေးပြတ်ထိုင်ပြီးစဉ်းစားဖို့တော်လို့
ဟုတ်ပြီကျွန်တော်လည်းအဲ့ဒါကိုမေ့ချင်တာနောက်ဆုံးဘယ်လိုထပ်ပေါက်ဆရာရမလဲဆိုတာ
ဒါကရွှေပြည်တရားဟောတယ်လို့တော့လူတွေကဝေဆံကောင်းဝေဆံလိမ့်မယ်နိုင်ငံရေးဆိုတာဒါပါပဲ
ကျဆန္ဒရဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုဗုဒ္ဓဘုနေ့မြ VOE မြန်မာပိုင်းရဲ့ထုတ်လွှင့်ချက်မှလည်းအပတ်စဉ်နားဆင်နိုင်ကြပါရရှင်အခုတော့လူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံကြုံတွေ့နေရတဲ့ကိုဗစ်ကူးစက်မှုတတိယလှိုင်းကိုရင်ဆိုင်နိုင်ဖို့ဒပိုင်းတနိုင်ဘာရီပြင်ဆင်ထားတင်ပါတယ်လိုင်းနာလှုပ်ဆောင်တင်တာတွေပြင်ဆင်ထားတင်တာတွေကိုလူထုနဲ့ကျန်းမာရေးအစီအစဉ်မှဒီတစ်ပတ်ဒေါက်တာတန့်စောကတင်ပြထားပါရရှင်
မနက်ကမှ COVID-19 ကူးစက်ပြန့်နှံ့မှုတွေကိုခက်စိတ်စိတ်တွေ့မြင်လာရပြီးကာဝေးကူးသမှုတွေထိထိရောက်ရောက်ကြိုတင်ပြင်ဆင်ထားတာမျိုးမရှိတော့တာကြောင့် COVID-19 တတိယလှိုင်းရဲ့ဒဏ်ကိုပြင်းပြင်းထန်ထန်ကြုံတွေ့ခံစားကြရဖို့ဦးတည်နေပြီဖြစ်ပါတယ်။မဝေးတော့တဲ့အချိန်မှာအစုလိုက်ပြုံလိုက်ကူးစက်ပြန့်နှံ့မှုတွေဖြစ်လာနိုင်မှုရှိတာကြောင့်ပြည်သူလူထုအစည်းအဝေးနဲ့ကိုယ်အားကိုယ်ကိုပြီးကူးစက်မခံရအောင်ကြိုးစားကာဝေးထားကြဖို့အရေးကြီးတယ်လို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်တူဖြစ်သူဒေါက်တာဟိန်းထက်ကပြောပါတယ
်။ခု first wave second wave ခု third wave ပေါ့နော်။ဟိုအဲအတွင်ကောင်စောင်းနေလို့ပြောကြတာပေါ့နော်အခုချိန်ထိဒါဘာပေါ်မှာပေါ့နော်ဘယ်လောက်ရှိလဲဆိုတော့အမ်150ကျော်ကဒါ confirm ပေါ့နော် covid-19 ကူးစက်ခံရတယ်လို့ WHO ကထုတ်ပြန်တယ်သေဆုံးတဲ့လူကတော့သူက38တန်းကျော်ဘူးလို့လည်းပြောရတယ်နော်အဲကြတော့ဒီကျွန်တော်တို့နိုင်ငံအတွက်ကတော့ဒါစိတ်မကောင်းကြပါဘူးနော်ဒီတိုင်းပြည်မှာ မနေ့ကတက်ဖြစ်နေတဲ့အချိန်မှာဒီဟာပြန်ပြီးတော့ကြောပြန်လာတယ်။အင်းကြီးချင်းနိုင်ငံတွေမှာပြန်ပြီးတော့ဒီဟာတွေပြန်လဲခေါင်းမော့လာတယ်ဆိုတော့ဟိုကုနိုင်ငံတွေဒါပဲအချိန်မျိုးဒါ crisis အနေနဲ့ဝင်လာမလဲပေါ့နော်။ဒါကတော့စိုးရင်းစရာနော်။ဟိုဒီစိုးရင်းစရာဆိုပေမဲ့လည်းတချို့နိုင်ငံလေးတွေကတော့ကျွန်တော်တို့ကဟိုကိုရိုင်းရှောင်ကျင်မယ်လုံးဆောင်မယ်ဆိုလို့ချင်းဒီဟာကဟိုပြန်နှံ့မှုနှုန်းကိုဆော့ချမယ်ပေါ့နော်။
COVID-19 ရဲ့ရောဂါလက္ခဏာတွေကိုပြည်သူတိုင်းသိရှိနေဖို့လိုပြီးတန်လျာဖြစ်ပွဲလက္ခဏာတွေတွေ့ရှိပြီဆိုရင်သက်ဆိုင်ရာမြို့နယ်လိုက် Telehealth တွေကိုဆွေးနွေးတိုင်ပင်ပြီးရှေ့ဆက်လုံဆောင်တင်တာကိုအကြံဉာဏ်ရယူတင်တယ်လို့သိရပါဗျ။ဆေးရုံဆေးကန်းကိုမတော်ရောက်နိုင်သေးခင်မှာသွေးတွင်းအောက်ဆီဂျင်ပမာဏကိုမိမိကိုယ်တိုင်မကြာခဏဆန်းသက်စစ်ဆေးနိုင်ဖို့အတွက် Pulse Oximeter လို့ခေါ်တဲ့တကူရည်သုံးသွေးတွင်းအောက်ဆီဂျင်တိုင်းဆက်နဲ့ကိုယ်ပူချိန်တိုင်းနဲ့တောင်ပမီတာလေးတွေကိုစောင့်ထားတင်တယ်လို့ဒေါက်တာဟိန်ထက်ကအကြံပေးပါဗျ။ဒ
ီကတော့ COVID-19 ဖြစ်လာပြီဆိုရင်ဒီကတော့ဆက်မပြတ်ဆောင်ဆူရာမျိုးလေးဖြစ်လာမယ်မောပန်းလွေလာမယ်ပေါ့နော်နည်းနည်းလေးနဲ့သူကအားမောပန်းလာမယ်နည်းနည်းလေးလှုပ်ရှားရတယ်ဒါအားမောပန်းမယ်ရှားမယ်နော်တင်းရောအားလုံးပြီးတဲ့အနမ်းပြောက်တယ်ခရတာပြောက်ပေါ့နော်တင်းကိုလည်းအင်တာဖြစ်တာလေးဖြစ်လာမယ်အဲ့လိုဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒီဒေတာအလိုက်ပေါ့နော်သက်ဆိုင်ရာမျိုးနယ်ပေါ့နော်မျိုးနယ်မှာရှိတဲ့ကျွန်တော်တို့အခုတယ်လီဟက်ပေါ့နော်တယ်လီကျမ်းမာပေါ့ဖုန်းနဲ့ကျမ်းမာရေးဝန်ဆောင်ပေးတဲ့ဟာမျိုးတွေပေါ့နော်အဲ့လိုမျိုးကနေပြီးတော့ကျမ်းမာရေးဝန်ထမ်းတို့နဲ့ကျွန်တော်တို့တိုင်ပင်ရမတိုင်ပင်မဲ့တဲ့အစီအုံစီကံကိုတိုက်ရိုက်သွားနေပါရဲ့တော့ကျွန်တော်တို့ကတက်နိုင်ရှောင်းကြရအောင်။ဘာဖြစ်လို့လဲဆိုတော့ဒီကနေ့စင်ပါတော့ရောဂါပြန့်နှံ့မှုကိုပူပြီးအားပေးနိုင်ပါတော့။ပြီးတော့ကျွန်တော်တို့ဒီအိမ်တိုင်းမှာပေါ့နော်။ရှင်တိုင်းမှာဒီလက်ဖြားအောက်ဆီဂျင်ကိုင်းတဲ့ကိရိယာပေါ့နော်။ Pulse Oximeter ပေါ့ပါတော့။အဲ့ဒါရဲ့အပူချိန်ကိုင်းတဲ့ကိရိယာသာမိုမီတာလေးတွေတော့စောင့်ထားဖို့လိုမှာပေါ့နော်။အဓိကကိုဗစ်ရဲ့အဓိကအကြောင်းဆက်ရအကောင်းဆုံးကတော့သူကအောက်ဆီဂျင်လုပ်ပြရထူးခြားပါအဲ့တော့ကျွန်တော်တို့ကဒီဟိုခုနလက်ဖြားအောက်ဆီဂျင်တိုင်းနေတာပေါ့နော် plus အောက်ဆီဂျင်တိုင်းနေကျွန်တော်တို့တိုင်းကြည့်ပေါ့နော်တိုင်းကြည့်လို့သူကတော့အကောင်းဆုံးကတော့သူတည်ရအောင်ပေါ့နော်တည်ရလုံးဝအောက်ဆီဂျင်မရှိတော့ဆိုဒါ0ပေါ့နော်ကျွန်တော်တို့ဒီမှာသတ်မှတ်ထားတာတော့92နဲ့ကျွန်တော်တို့ကဖြတ်ချတယ်ပေါ့နော်92ရာခိုင်နှုန်းအထက်ပေါ့နော်92ရာခိုင်နှုန်းအထက်ရရဲဆိုလို့ရှိရင်ကတော့ကျွန်တော်တို့ကကောင်းတယ်ပေါ့နော
် COVID-19 ကူးစက်ခံရပြီလို့တန်တရားရှိတဲ့အခါဆေးရုံဆေးကန်းကိုချက်ချင်းတွားရောက်ပြသဖို့မလွယ်ကူသေးဘူးဆိုရင်မိမိအိမ်မှာတည်တံ့အခန်းတစ်ခုထားပြီးတရားနေထိုင်တာမျိုးပြုလုပ်တင်တယ်လို့ဒေါက်တာဟိန်းထက်ကအကြံပေးပါတယ်
။အရင်ကတော့ကျွန်တော်တို့ဒီစင်တာတွေရှိတယ်။စင်တာတွေဆိုတာဒီကိုဗစ်ထိန်းချုပ်ရေးစင်တာပေါ့နော်။ကိုဗစ်ထိန်းချုပ်ရေးစင်တာဒါမှမဟုတ်လူမှုအခြေပြုစင်တာပေါ့နော်။အဲ့လိုမျိုးတွေတော့ရှိတယ်ဆို။ကျွန်တော်တို့နိုင်ငံအနေနဲ့ကအဲ့ဒီစင်တာတွေကပိတ်သိမ်းသွားတာကဟိုလာလဲတော့ကြာပြီပေါ့နော်။ခုဒီစစ်ကောင်စီဆိုရပြန်ဖွင့်ထားတဲ့ဘာတွေတော့ရှိတယ်။ကောင်းကောင်းလေပတ်တလာမလေးပတ်လာလေဒီချာတော့ကျွန်တော်တို့မသိဘူးပေါ့နော်ဒါပေမဲ့အဓိကတော့ဟိုတိကျနေထိုင်မှုအတွက်ကတော့အဲ့လိုမျိုး data လိုက်သတ်မှတ်ထားတဲ့ covid ထိန်းချုပ်ရေးစင်တာမရှိခဲ့ရင်တော့မှာပေါ့နော်မိမိနေအိမ်ထဲမှာရှိခဲ့ပေါ့နော်တိကျအခန်းတစ်ခုမှာဒါကဟိုဟာကို self quarantine ပေါ့နော်ဟိုဟာကိုတိကျနေထိုင်မှုတစ်ခုပြုလုပ်မှာ
မြန်မာနိုင်ငံမှာ COVID-19 တတိယလိုင်းကိုပြင်းပြင်းထန်ထန်ကြုံတွေ့ကြရဖို့အခြေအနေရှိတာကြောင့်ပြည်သူလူထုအနေနဲ့ကိုယ်အားကိုယ်ကိုပီးတနိုင်သမျှကြိုတင်ကာကွယ်ထားကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်လည်းဆိုပ
ါ။တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကြာတာပတင်းနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်နနေ့6နာရီကနေ9နာရီအထိတိုက်ရိုက်တင်ဆက်နေပါတယ်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်နေပါတယ်။ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့အားကစားကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုရနိုင်ကအပတ်စဉ်တင်ဆက်နေပါတယ်ရှင
်။ဒီလို2020ဥရောပဖလားဘောလုံးပွဲစဉ်တွေကတော့အုပ်စုပွဲစဉ်တွေဒီနေ့မှပြီးဆုံးမှာဖြစ်ပါတယ်။အင်္ဂါနေ့ကအထည်ပွဲစဉ်တွေမှာတော့အသင်း12သင်းဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုတက်သွားကြပြီဖြစ်ပါတယ်။ဒင်လာနေကအုပ်စု B နဲ့ C နောက်ဆုံးပွဲစဉ်တွေကစားကြရမှာဘယ်ဂျင်ကဖင်လန်ကို2-0ကိုမရှိနဲ့နိုင်ပြီးဒန်မတ်ကရုရှားကို4-2နဲ့နိုင်သွားပါတယ်။ဒါကြောင့်ဘယ်ဂျင်က3ပွဲစလုံးနိုင်ပြီး6မှတ်နဲ့အုပ်စုပထမရပြီးတော့ဒန်မတ်ဖင်လန်ရုရှားတို့3မှတ်စီတူနေတာမှာဒန်မတ်က5กว่า6ချက်အသာနဲ့အုပ်စုဒုတိယရသွားပါတယ်။အုပ်စု C ကပွဲစဉ်တွေမှာတော့နယ်သာလန်ကမြောက်ပိုင်းမက္ဆီဒိုးနီးယားကို3-0ကိုမရှိနဲ့နိုင်ပြီးတော့ဩစတြေးလျကယူကရိန်းကို2-0မရှိနဲ့နိုင်ပါတယ်။ဒါကြောင့်နယ်သာလန်က6မှတ်၊ဩစတြေးလျက6မှတ်နဲ့အုပ်စုပထမနဲ့ဒုတိယတွေရပြီးနောက်တစ်ဆင့်ကိုထပ်သွားပါရယ်။အင်္ဂါနေ့ကတော့အင်္ဂလန်ကချိတ်ကို2-0မရှိနဲ့နိုင်ပြီးခရိုအေးရှားကစကော့တလန်ကို3-0နဲ့နိုင်သွားပါရယ်။ဒါကြောင့်အင်္ဂလန်က9မှတ်နဲ့အုပ်စုဘူဖြစ်ပြီးတော့ခရိုအေးရှားကဒုတိယ ချက်ကအုပ်စုတတိယရသွားပါတယ်အင်္ဂါနေ့ကအထိကစားပြီးတော့မှာတော့အီတလီ၊ဝဲလ်စ်၊ဆွစ်ဇာလန်၊ဘယ်လ်ဂျီယံ၊ဒန်မတ်၊နယ်သာလန်၊ဩစတြီးယား၊အင်္ဂလန်၊ခရိုအေးရှား၊ချက်၊ဆွီဒင်နဲ့ပြင်သစ်တို့နောက်တစ်ဆင့်ကိုတက်သွားကြပြီဖြစ်ပါတယ်ခင်ဗျာနောက်တစ်ဆယ်ခုနှစ်ကစပြီးတော့နိုင်ငံတကာဘောလုံးပွဲတွေကျင်းပါတိုင်းအဲ့ဒီဘောလုံးပွဲတွေနဲ့တူပရိသတ်တွေကြားမှာရေပန်းစားလာတာခုကတော့ပရိသန်လေးတွေရဲ့ဘောလုံးပွဲအကျိုးခံမှန်းချက်တွေဖြစ်ပါတယ်။ပရိသန်တွေရဲ့အချားမြင်အာယုံအရရွေးချယ်တာဖြစ်ပြီးတော့ပြိုင်ပွဲကျင်းပတဲ့နှစ်တိုင်းလိုလိုမှလည်းကမ္ဘာတော်မှာအဲ့လိုဘောလုံးပွဲခံမှန်းတဲ့ပရိသန်လေးတွေပေါ်ထွက်လာလိမ့်ရှိပါတယ်။ဒါပေမဲ့ခံမှန်းချက်အားလုံးလိုလိုမှန်တာတော့အနည်းငယ်ပဲရှိခဲ့ပါတယ်။ဒီထဲကထူးထူးခြားခြားကတော့2010ကမ္ဘာဖလားမှာရေပွဲလေးပေါ်နဲ့2014ကမ္ဘာဖလားမှာဆင်မာလေးနယ်လီတို့ဖြစ်ပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့သူတို့နှစ်ကောင်စလုံးဟာဂျာမနီကဖြစ်ကြပါတယ်ဒီနေ့ယူရိုမှာလည်းဂျာမနီနိုင်ငံဟမ်ဘော့ဂ်မြို့ကပြိဿံယုံကအသက်42နှစ်အရွယ်ရာရှိုရယ်ဆိုတဲ့ဆင်ကဘောလုံးပွဲတွေကိုခံမှန်းနေပါတယ်ဘွေမကစားငယ်တရက်မှာကစားမဲ့အသင်းနဲ့အသင်းရဲ့အလံကိုချင်းထဲမှာထည့်ထားပြီးတော့အလံကိုရေးခိုင်းတာပါပြင်သစ်နဲ့ဂျာမနီပွဲမတိုင်ခင်မှာယူရမှာတော့သူကပြင်သစ်အလံကိုရွေးချယ်ပြီးတော့သူရွေးခဲ့သလိုပဲပြင်သစ်ကဂျာမနီကိုတကိုးကိုးမရှိနဲ့နိုင်ခဲ့ပါတယ်အဲ့နောက်ဂျာမနီနဲ့ပေါ်တူဂီပွဲမှာတော့သူကဂျာမနီလန်ကိုရွေးချယ်ခဲ့ပြီးဂျာမနီက၄ဂိုးနှစ်ဂိုးနဲ့နိုင်ပါတယ်အခုချိန်ထိတော့ဂျာမနီပွဲနှစ်ပွဲသုံးကိုမှန်အောင်ခံမှန်းထားနိုင်တာကြောင့်စိတ်ဝင်စားစရာကောင်းနေပြီးဆက်ပြီးတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ2022ကမ္ဘာဖလားခြေစစ်ပွဲအတွက်အင်မာဘောလုံးအသင်းနဲ့ဒူဂျပန်နိုင်ငံကိုလိုက်သွားတဲ့အင်မာလေယူစင်အသင်းရဲ့အရန်ဂိုးသမားပြည့်ရှင်အောင်ဟာဂျပန်နိုင်ငံမှာခိုးလုံငွေလျှောက်သွားမယ်လို့ဒီကရတောက်ကြောင်လေးကပြောလိုက်ပါတယ်ပြည်ချံအောင်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ဂျပန်နဲ့ပွဲမတိုင်ခင်မှာလက်သုံးချောင်းထောင်ပြီးတော့ဆန္ဒပြခဲ့တာကြောင့်သူတွေနဲ့မြန်မာနိုင်ငံကိုပြန်ရင်အန္တရာယ်ရှိနိုင်တာကြောင့်ခိုးလုံငွေယူဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ
်အစတော့အဲ့လိုမျိုးဒီရောက်ပြီမှရောက်ပြီမှဆုံးဖြတ်ကြပါဘာလို့ဆိုတော့ဟိုလာတဲ့ကမရောက်ခင်ကတော့ကိုလာတယ်ဒီလိုမျိုးလုံဝင်လုပ်ပြီးတိုင်းပြန်တော့ပြန်ပြီးရင်တော့ဖမ်းခံရရင်လည်းဖမ်းခံရနိုင်တယ်ဒါကိုဖမ်းမခံရဆိုလဲဟိုတနေရာမှာရှောင်းနေဘာစိတ်ကူးထားပါဒါပေမဲ့အခုကတနေရာတော်တော်ကြီးပြန်လာတဲ့ကြောင့်ပြန်ဖို့ကလုံးဝဟိုဖြစ်နေတော့ပေါ့မဖြစ်နေတော့ဆိုရယ်သူတို့ဒီစစ်ကောင်စီကလည်းဟိုသူတို့လှုပ်ချင်တယ်လုပ်နေရတယ်အဲဒါကြောင့်ကျွန်တော်မပြန်ဖို့ကဆုံးဖြတ်လိုက်တယ်
ဂျပန်ဆိုရအနေနဲ့လည်းပြည်ရှင်အောင်အတွက်တည်တော်တဲ့ဆုံးဖြတ်ချက်တွေချမှတ်သွားမယ်လို့ဂျပန်ဆိုရအတွင်းဝန်ချုပ်ကာဆူနိုဘူကာတိုကပြောထားပါဗျ။ကောက်တီသတင်းတွေဖတ်မှာတော့ American Open ကောက်တီပြိုင်ပွဲကို American နိုင်ငံအနောက်ဘက်ချန်ကယ်ဖိုးနီးယားပြည်နယ်က Torrey Pines မှာဂျူလ19ရက်နေ့ကနေ20ရက်နေ့ထိကစားခဲ့ကြပါဗျ။ဒီနေ့မှလည်းနောက်ဆုံးနေ့ထိတော်တော်လေးကိုအချိန်နယ်ပြီးကစားကြပြီးတော့စပိန်နိုင်ငံသား John Ram ကအနိုင်ရသွားခဲ့ပါဗျ။တနင်္ဂနွေနေ့ကနောက်ဆုံးနေ့ကစားကြရမှာ John Ram ဟာသတ်မှတ်ရိုက်ချက်ထက်6ချက်ရှော့ရိုက်ပြီးတော့ချန်ပီယံဖြစ်သွားတော့ပါအဲ့ဒီနေ့ကနောက်ဆုံးကျင်းတဲ့ချက်မှာသူကဘာဒီဒီစက်တိုက်ရိုက်ပြီးတော့တောင်အာဖရိကက Louis Oosthuizen ထက်တစ်ချက်အသာနဲ့နိုင်သွားခဲ့တာဖြစ်ပါတယ်ဒါဟာ John Ram အတွက်တော့ပထမဆုံး American Open Championship ဖြစ်သလိုပထမဆုံး Major ဆုဖလားလည်းဖြစ်ပါတယ
် It's incredible that I'm sitting next to this trophy you know couple weeks ago I watched to my good friend
အခုလိုဒီစူပလာကြီးနဲ့ဒီဘေးမှာထိုင်နေရတာတကယ်ကောင်းပါလေပြီးခဲ့တဲ့သတင်းပတ်အနေနဲ့တော့ကျွန်တော်မိတ်ဆွေ Phil Mickelson PGA Flower ကိုနိုင်ရတော့ကျွန်တော်မြင်ခဲ့ရပြီးအဲ့ဒီကနေအရန်ကိုစေကားတက်မိပါလေကျွန်တော်အနေနဲ့အရင်ကအနိုင်ရကနီးနီးဒီဖြစ်ခဲ့ပါလေပြီးခဲ့တဲ့လပိုင်းတွေအတွင်းကစားခဲ့တာတွေတစ်ချိန်ချင်းတော့အနိုင်ရလို့ပဲဆိုတာသိပါလေကျွန်တော်အနေနဲ့လည်းဒီမှာတကယ်ကိုလက်ဆွမ်းပြပြီးတော့အနိုင်ရလိုက်တာပေါ့ကြီးမားတဲ့ဒါစီအနောက်ချက်တွေရင်ဆိုင်ရပြီးတဲ့နောက်မှာအကြီးမားဆုံးအောင်မြင်မှုတွေရလာနိုင်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ထားပါလေအဲဒါကြောင့်ကျွန်တော်အနေနဲ့လည်းအကောင်းဘက်ကတွေးပြီးတော့ကျွန်တော်အမျိုးသမီးကိုလည်းကောင်းလာပြီဖြစ်လာမှာပါလို့ပြောခဲ့ပါလေပေရက်ဟာဒန်နဲ့နစ်ဖယ်ဒိုရိုလိုစိုးဝါးတဲ့ဖြစ်ပျက်တွေနဲ့ရင်ဆိုင်ရင်ပြီးမှာအောင်မြင်မှုတွေရလာခဲ့တာပါ
ဂျွန်ရမ်မာပြီးခဲ့တဲ့ဂျွန်လ6ရက်နေ့ကအိုဟိုင်းယိုမှာကစားတဲ့ USPGA Memorial ဂေါက်တီးပြိုင်ပွဲမှာတတိယနေ့ပြီး6ချက်အသာနဲ့ဥဆောင်နေပြီးမှ COVID-19 ရောဂါကူးစက်ခံထားရတယ်ဆိုတာကိုတွေ့ရှိပြီးတော့ပွဲကနေနှုတ်ထွက်လိုက်ရတဲ့အတွက်ချန်ပီယံဆုနဲ့လွှဲချော်ခဲ့ရပြီးဒေါ်လာ 1.6 သန်းလဲနှင်နာခဲ့ရပါတယ်ခင်ဗျာ2020တိုကျိုအိုလံပစ်ပြိုင်ပွဲတွေကိုတော့အားကစားခွင့်နေမှာပြည်သက်1000အထိကြီးကွင်ပေးသွားမှာဖြစ်တယ်လို့ပြိုင်ပွဲကျင်းပရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။က ကိုဗစ် -19 ကာယောဂါကာလအတွင်းဖြစ်တာကြောင့်ပြည်သူတွေမပါဘဲကျင်းပါတာကအနည်းအကင်းဆုံးနဲ့အနည်းဆုံးဖြစ်လိမ့်မယ်လို့ကျွမ်းကျင်သူတွေကသတိပေးပြီးရပိုင်းတွေမှာပဲအခုလိုမျိုးပြည်သူ1000ထိကြီးကွင်းပြုဖို့ဆုံးဖြတ်ခဲ့တာပါဒါပေမဲ့ virus အခြေအနေပေါ်မူတည်ပြီးတော့ဒီထက်လည်းနည်းနိုင်ခြေရှိတယ်လို့လည်းဆိုနေပါတယ်နိုင်ငံကပြည်သူတွေကိုတော့ပြိုင်ပွဲလာရောက်ကြီးရှိခွင့်မပေးဖို့ဆုံးဖြတ်ထားပြီးတော့ပြည်တွင်းကပြည်သူတွေကိုတော့အိမ်ကနေအားကစားခွင့်တွေကိုတိုက်ရိုက်သွားဖို့တိုက်တွန်းထားပါတယ်လူလူစစ်တမ်းတွေမှာတော့ဂျပန်ပြည်သူအတော်များများက virus အန္တရာယ်ကြောင့်ပြိုင်ပွဲကျင်းပဖို့ကိစ္စကိုကန့်ကွက်နေကြတယ်လို့ဖော်ပြနေပါတယ်။ဂျပန်ဝန်ကြီးချုပ်ဆူဂါကတော့တကယ်လို့တိုကျိုမြို့အနေနဲ့ COVID-19 ရေးပေါ်အခြေအနေကြောက်ခဲ့မယ်ဆိုရင်ပြိဿမပါပဲကျင်းပရင်လည်းကျင်းပသွားနိုင်တယ်လို့ပြောပါတယ်။ဒါမှမဟုတ်ဂျပန်ပြည်သူတွေကတော့ virus နဲ့ပတ်သက်ပြီးစိုးရိမ်နေကြပေမဲ့လည်းပြိုင်ပွဲကိုကျင်းပမယ်ဆိုရင်တော့ပြိဿတွေကိုခွင့်ပြုတင်တယ်လို့ပြောကြားနေကြပါတယ်ခင်ဗျာ။
နိုင်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ပါရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နနက်ခင်းတနားဤအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေထုတ်လွှင့်နေပါတယ်ရှင်ခုတော့သတင်းချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ကိုအောင်တွင်ကပြောပြမှာပါ
။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလူငယ်တပ်ဖွဲ့ရဲ့အင်အားသုံးနှင်းနှင်းမှုတွေအတွင်းကလေးသင်ငယ်60ထဲမှနေတည်ဆုံးတဲ့အကြောင်းပြည်ထောင်စုကပြောလိုက်ပါရယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီး5လနီးပါးရှိလာချိန်ကလေးတွေပေါ်အင်အားသုံးနှင်းနှင်းမှုတွေဆက်လက်ပေါ်ပေါက်နေတဲ့ပုံစိုးရင်ကြောင့်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကူကပ်ပြီးကုလသမဂ္ဂပြောင်းရွှေ့ပုဂ္ဂိုလ်ကပြောဆိုလိုက်တာပါ။နိုင်ငံတပ်ဖွဲ့တွေအနေနဲ့အကြမ်းဖက်မှုတွေကိုရှောင်ကျဉ်ပြီးကလေးတွေနဲ့လူငယ်တွေမထိခိုက်အောင်စွာချဖို့တောင်းဆိုပါရယ်။ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ရဲ့တင်းလာနေစည်းရင်းတွေအရဆိုရင်လည်းဖေဖော်ဝါရီလကစလို့တည်ဆုံးသူကလေး60ထက်မနည်းရှိနေပြီးအပြင်းထန်ထိခိုက်ဒဏ်ရာရသူတွေလည်းရှိနေတယ်ဆိုပြီးကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကဗိုလ်ထုနေသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာဖြစ်ပါရယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းခဲ့တဲ့9လနီးပါးရှိလာနေပေမဲ့ဆန့်ကျင်လှုပ်ရှားမှုတွေလက်နက်ကန်ခုခံတိုက်ခိုက်မှုတွေနဲ့အတူနိုင်ငံရေးအခြေအနေတွေလည်းဆက်လက်ပေါ်ပေါက်နေတာပါ။လီဗျားနိုင်ငံညီညွတ်ရေးဆွေးနွေးပွဲတဲ့ဂျာမနီနိုင်ငံဘာလင်မြို့မှာရောက်နေတဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်သိုနီဘလင်ကင်ဟာအခုညလာကန်ကလီဗျားနိုင်ငံရဲ့ရေရှည်ညီညွတ်ရေးအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်နေပြောဆိုလိုက်ပါတယ်။ဂျာမနီနဲ့ကုလသမဂ္ဂပူးတွဲပြီးလီဗျားနိုင်ငံအနာဂတ်အတွက်နိုင်ငံတကာညီလာခံတရက်စတင်ကျင်းပဖို့ရှိနေချိန်မှာပဲဝန်ကြီးဘလင်ကင်မှတ်ချက်ပေးပြောကြားလိုက်တာပါ။အခုညီလာခံကနေလီဗျားနိုင်ငံမှာတက်ခတ်မှုတွေရပ်ဆိုင်းမှုနဲ့တည်ငြိမ်တဲ့အစိုးရပေါ်ပေါက်ရေးအစိုးရကျူးလွန်မှုတွေပေါ်မှာအခြေခံပြီးရှစ်ဆက်တုတ်တက်မှုတွေရရှိဖို့လည်းအမှန်ထားကြတာပါ။လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ဆက်နေနေတယ်ဆိုပြီးတရုတ်နိုင်ငံကကုမ္ပဏီ၅ခုကိုပစ္စည်းတင်ပို့မှုတွေကိုအမေရိကန်ကကန့်သတ်လိုက်ပါတယ်။ဗိုလ်ထုနေကအမေရိကန်ကုသံရောင်းဝယ်ရေးဝန်ကြီးဌာနကကုန်တင်ပို့ခွင့်ကန့်သတ်လိုက်တဲ့အထက်မှာတော့နေရောင်ခြည်စွမ်းအင်လုပ်ငန်းတွေပေါ်လီဆီလီကွန်အဓိကထုတ်လုပ်တဲ့လုပ်ငန်းတွေလည်းပါဝင်နေတာပါ။တရုတ်နိုင်ငံကဝီဂါရီနဲ့တခြားမွတ်စလင်လူနည်းစုတွေပေါ်လူခွင့်ရေးချုပ်ဖောက်မှုဆွဆွဲခြင်းနဲ့ကန့်သတ်လိုက်တာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံကနေရုရှားပိုင်းအဖြစ်2014ခုနှစ်တုန်းကသိမ်းပိုက်ခဲ့တဲ့ခရိုင်းမီးယားဒေသနီးပင်လယ်နဲ့တက်ပါအမေရိကန်ဦးဆောင်တဲ့စီးရီးလိချင်းမှုမှာပါဝင်နေတဲ့ပရိရှတ်ရေတပ်ဖြတ်တင်မော်ဒလင်းကိုဗိုလ်ထုနေကသတိပေးပြစ်ခတ်တဲ့အကြောင်းရုရှားစစ်တပ်ကပြောလိုက်ပါတယ်။ဒါမှမဟုတ်ဗြိတိန်ဘက်ကတော့ပြစ်ခတ်မှုဟာမမှန်ကန်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါရှင်။ကြတာပရိသတ်နနေခင်မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနေ6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခင်မောင်စိုးမင်းတို့ပဲဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေနားဆင်အချိန်မီနားဆင်ကြည့်ရှုနိုင်ကြပါရရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနေ့စဉ်ရေဒီယိုနဲ့ရုပ်သံကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့အခုအစီအစဉ်တွေကိုနောက်တစ်နာရီအကြာနနေ့၈နာရီကနေ၉နာရီမှလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေ
This program has